Welcome to the Voice of America in Burmese.
Mingla nan ne khin ma to ta shin mya shin. Washington myo ro VOA American atan ga ni 2018 khu ne 2018 khu ne May 16 ye cha da pri mnak khin season rwe go sa twin thau lwin ni ba bi. ကျမမြတ်သင်းအောင်ပါဒီမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါရှင်ကျမခင်မြတ်တက်ပါဒီမနက်ခင်းသတင်းတွေကိုဥကြော်စံတာနဲ့အတူကြေညာပေးမှာပါမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဦးနဲ့ရှိလာတဲ့တွေ့ဆုံမှုအတွက်စီစဉ်ထားတာတွေကိုဖြစ်လာမလားစောင့်ကြည့်ရမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်အမေရိကန်ဘူထောက်လိုင်းအေဂျင်စီ CIA အကြီးအကဲဖြစ်တဲ့အမီးစင်တင်သွင်းထားတဲ့ဂျီနိုဟက်စပယ်ကိုအတိပြုနိုင်မဲ့အခြေအနေရောက်နေပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမမြသစင်အောင်ရင
်ကောင်းပါပြီရှင်သတင်းတွေကြီးညာပြီးနောက်ဆင်ရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
The situation in Rakhine State in Burma is dire and it's greatly concerning to the State Department and to the United States
and အနေကအထက်လွှတ်တော်ဂျာနာစစ်ဆေးပွဲမှာရခိုင်ပြည်နယ်ရေးနဲ့ပတ်သက်လို့ American အရှေ့အာရှနဲ့ Pacific ရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီးAlex Wong ထွက်ဆိုခဲ့တာဖြစ်ပါတယ်အပြည့်အစုံကိုသတင်းတွေပြီးမှနားဆင်ရပါမယ်ဒီသတင်းနဲ့အတူမကြာခင်ရက်ပိုင်းတွင် Washington DC မှာကျင်းပဖို့ရှိတဲ့ပထမဦးဆုံးအကြိမ်ပြည်ပရောက်ကချင်တိုင်းဒေသညီလာခံအကြောင်းမလေးရှားဒုဝန်ကြီးချုပ်ဟောင်း Anwar Ibrahim လူငယ်ချမ်းသာခွင့်နဲ့ဗုဒ္ဓဟူးနေ့ကပြန်လည်လွတ်မြောက်လာတဲ့သတင်းမနေ့ဗုဒ္ဓဟူးနေ့က Writer သတင်းတောင်နှစ်ဦးရဲ့တရခွင်ကြားနာမှုစတဲ့သတင်းလွှာတွေနဲ့အတူအပတ်စဉ်ကဏ္ဍတွေအဖြစ်ဥကြော်ဇန်တာရဲ့မြမာရေးတုံသက်ချက်နဲ့သူယုံကြည်ရာအစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်တဲ့ဥကြော်ဇန်တာတို့ကပြောပြပေးပါအောင်ရှင
်အမေရိကန်ပြည်ထောင်စုကသူ့ရဲ့နျူကလ িয়ার လက်နက်အစီအစဉ်တွေကိုဖျက်သိမ်းဖို့တောင်းဆိုနေတာနဲ့ပတ်သက်ပြီးမြောက်ကိုရီးယားဘက်ကနေပြင်းထန်တဲ့ပြောကြားချက်တွေထွက်လာခဲ့ပြီးတဲ့နောက်မှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့ရှေ့လာတဲ့တွေ့ဆုံမှုစီစဉ်ထားတာဖြစ်လာမလားစောင့်ကြည့်ရမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ဆွေးနွေးပွဲနဲ့ပတ်သက်ပြီးဖျက်သိမ်းဖို့အတွက်ဘာမှအကြောင်းကြားလာတာမရှိသေးတယ်လို့ဘာမှလည်းမမြင်ရမကြားရသေးတာမို့စောင့်ကြည့်ရမှာဖြစ်ကြောင်းအချိန်ကစကားပြောလာပါလိမ့်မယ်လို့သမ္မတထရမ့်ကဗိုလ်တပူးနေ့ကသမ္မတအင်ဗျူမှာပြောကြားလိုက်တာပါ။မြောက်ကိုရီးယားဘက်ကနေနျူကလ িয়ার လက်နက်ဖျက်သိမ်းဖို့အတွက်အမေရိကန်ဘက်ကဆက်လက်တောင်းဆိုကြောင်းလည်းပြောပါတယ်။တကယ်လို့ဂျူနာ12ရက်စင်ကာပူမှာကျင်းပမဲ့ထိပ်သီးဆွေးနွေးပွဲဖျက်သိမ်းခဲ့မယ်ဆိုရင်ပြင်းထန်တဲ့ညှိနှိုင်းမှုတွေလုပ်ဖို့အတွက်သမ္မတထရမ့်ကပြင်ဆင်ထားပြီးမြောက်ကိုရီးယားပေါ်မှာစီးပွားရေးဆိုင်ရာအရေးယူတဲ့အပြင်းထန်ဆုံးဖိအားပေးမှုတွေဆက်လုပ်မယ်လို့သမ္မတအင်ဗျူပြောခွင့်ရဆာရာဟက်ဂဘီဆန်ဒါဆာအစောပိုင်းမှာပြောကြားခဲ့တာပါ။အမေရိကန်ပြည်ထောင်စုကမြောက်ကိုရီးယားနျူကလ িয়ার လက်နက်ဖျက်သိမ်းဖို့တစ်ဖက်သက်ဆက်ပြီးပြောနေမယ်ဆိုရင်ခေါင်းဆောင်နှုတ်ထိပ်သီးဆွေးနွေးပွဲကျင်းပဖို့လုပ်မလုပ်ပြန်ဆင်ဆားမယ်လို့မြောက်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးကင်ကွေးကွမ်ကပြောကြားလိုက်တဲ့နောက်မှာထိပ်သီးဆွေးနွေးပွဲကျင်းပဖို့ကိစ္စအတွက်တန်တရာတွေဖြစ်လာကြတာပါ။အမေရိကန်ဘက်ကလည်းနျူကလ িয়ার လက်နက်ဖျက်သိမ်းရေးအတွက်အတင်းကြံပိတ်ပြီးတစ်ဖက်သက်ဖိအားပေးကြိုးစားလာမယ်ဆိုရင်ထရမ့်နဲ့ကင်တို့ရဲ့ထိပ်သီးဆွေးနွေးပွဲအတွက်မြောက်ကိုရီးယားဘက်ကစိတ်ဝင်စားတော့မှာမဟုတ်ကြောင်းလည်းကင်ကပြောပါတယ်။ Pentagon စစ်ဌာနချုပ်ကတော့ Max Tanner ဆေးလေ့ကျင့်မှုကအမေရိကန်နဲ့မြန်မာဟာမိတ်တောင်ကိုရီးယားကိုသူ့ကိုယ်သူကာကွယ်နိုင်စွမ်းစီးပွားပေါင်းဆောင်နိုင်စွမ်းအသင့်အနေထားရှိအောင်မြင့်တင်ပေးဖို့လှုံ့ဆော်တာဖြစ်ကြောင်းပြောပါတယ်
။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဝင်ရောက်ဆွဲဖက်ခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးဘက်ကပြောတာကိုအထက်လွှတ်တော်စုံစမ်းရေးကော်မတီကအတည်ပြုကြောင်းအဲဒီကော်မတီဥက္ကဋ္ဌရစ်ချတ်ဘတ်ကပြောကြားလိုက်ပါတယ်။ဒီကိစ္စကိုအငင်းပွားရမလို့ဘူးစံပြရှိစရာမလိုဘူးလို့ဆိုပါတယ်။ဒေါ်နယ်ထရမ့်အတွက်အကျိုးစီးပြီးဟီလရီကလင်တန်ကိုထိခိုက်စေမဲ့ကျေပြန့်ပြီးအဆင်မြင့်တဲ့ဒီလိုရက်တွေကိုရုရှားသမ္မတဗလာဒီမာပူတင်ကိုရင်ညွှန်ကြားခဲ့တာဖြစ်တယ်လို့အဲဒီကော်မတီဒုတိယဥက္ကဋ္ဌမက်ဝါနာကဆိုပါတယ်။သူ့အဖွဲ့ဝင်တွေကအထောက်အထားတွေကိုဆယ်လေးလကြာစုံစမ်းစစ်ဆေးခဲ့ပြီးဒီလိုမှတ်ချက်ချတာဖြစ်တယ်လို့လည်းဥက္ကဋ္ဌဘာကပြောပါတယ်။2016ရွေးကောက်ပွဲနဲ့ပတ်သက်ပြီးဒေါ်နယ်ထရမ့်ရဲ့ကိုယ်စားလှယ်အဖွဲ့တွေနဲ့ဟီလရီကလင်တန်ကိုထိခိုက်စေမဲ့အချက်လက်တွေပေးဖို့ကတိပြုထားတဲ့ရုရှားတချို့တွစ်ဆုံခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးအထက်လွှတ်တော်တရားရေးကော်မတီကစာမျက်နှာ2500ကျော်အထောက်အထားတွေကိုထုတ်ပြန်လိုက်ပြီးတဲ့နောက်စုံစမ်းရေးကော်မတီကအခုလိုကြေညာတာဖြစ်ပါတယ်
။ American Bureau ထောက်လိုင်း Agency CIA ရဲ့အကြီးအကဲဖြစ်တဲ့အမည်စင်တင်သွင်းထားတဲ့ Gina Haspel အတွက်အထက်လွှတ်တော်ထောက်လိုင်းကော်မတီကလည်းဗိုလ်တပ်ဖွဲ့နဲ့မဲခွဲရမှာထောက်ခံမဲ၊ဆယ်မဲ၊ကန့်ကွက်မဲ၊ငားမဲရခဲ့တဲ့အတွက်သူ့ကိုအတည်ပြုနိုင်မဲ့အခြေအနေဖြစ်နေပါတယ်။လက်ရှိယာယီ CIA အကြီးအကဲတာဝန်ထမ်းဆောင်နေတဲ့ Haspel ကို Republican Party ဝင်အများစုကထောက်ခံထားတာဖြစ်ပြီး Democratic Party ဝင်အနည်းဆုံး9ဦးကလည်းထောက်ခံဖို့အတွက်မျှော်လင့်ထားတာပါ။လာမယ့်ရှေ့သတင်းပတ်ထဲလောက် သူ့ကိုဆရာကြီးအကြီးအကဲဖြစ်တဲ့နောက်ဆုံးအတည်ပြုပေးဖို့အတွက်မဲခွဲကြမှာလည်းဖြစ်ပါတယ်။ Florida ပြည်နယ် Republican ထက်လွတ်တော်မှ Marco Rubio ကသူဟာ CIA အုပ်ချုပ်ဖို့အတွက်အသင့်တော်ဆုံးသူဖြစ်ကြောင်းအထက်လွတ်တော်ထောင်လိုင်းကော်မတီကမဲခွဲပြီးခဏကြာမှာ VOA ကိုပြောပါတယ်။ General Hasper က2001ခု September 7ရက် American မှာအကြမ်းဖက်တိုက်ခိုက်မှုခံရပြီးနောက်အဖမ်းခံရသူတွေကိုပြင်းပြင်းထန်ထန်နှိမ်မှန်းဆစ်ဆီးမှုတွေမှာ CIA ဝန်ထမ်းတွေကြီးကြပ်သူဖြစ်နေရောအကြမ်းဖက်သမားတန်တရာရှိသူတွေကိုနှိပ်စက်တဲ့ထောင်လိုင်းဗီဒီယိုတွေဖျက်ဆီးပစ်တာကိုထောက်ခံသူဖြစ်ကောရှုမြင်တဲ့အတွက်သမ္မတ Donald Trump ကသူ့ကို CIA ကြီးကြပ်ဖြစ်အမိရှင်းတင်သွင်းဖို့ရွေးချယ်ခဲ့တဲ့အတွက်အငြင်းပွားနေကြတာဖြစ်ပါတယ်
တရုတ်နိုင်ငံနဲ့ကုန်သွယ်ရေးအငင်းပွားမှုမှာအမေရိကန်ဘက်ကဘာမှပြည့်စရာမရှိဘူးလို့တရုတ်နဲ့ဖြစ်လာတဲ့ကုန်သွယ်ရေးစစ်ပွဲမှာအမေရိကန်ဟာနှိမ့်နှံ့ချပြီးဆုံးနိုင်လာခဲ့ပြီးဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။အီရန်နဲ့မြောက်ကိုရီးယားတို့အပေါ်ချမှတ်ထားတဲ့ဒဏ်ခတ်မှုတွေကိုချိုးဖောက်တယ်လို့ဆိုပြီးတော့အမေရိကန်လုပ်ပစ္စည်းအစိတ်အပိုင်းတွေဝယ်ယူခွင့်ပိတ်ပင်ထားတဲ့ ZTE တရုတ်ကုမ္ပဏီကိုပြန်လည်ကယ်တင်ဖို့ကိစ္စဒေါ်နယ်ထရမ့်ကဗိုလ်ထုနဲ့ကာကွယ်ပြောကြားခဲ့ပါတယ်။ ZTE ကုမ္ပဏီဟာပြဿနာတက်နေလို့အလုတ်ကိုင်းများစွာဆုံးရှုံးနေရတဲ့ဆိုပြီး ZTE ပြန်လည်အလုတ်ဖြစ်အောင်ဆောင်ရွက်ဖို့သူကညွှန်ကြားခဲ့ပါတယ်။အမေရိကန်ကတရုတ်နဲ့ပို့ကုန်ဒေါ်လာဘီလျံ150အပေါ်အခွန်တိုးကောက်ဖို့ချင်းချောက်ခဲ့ပြီးနှစ်နိုင်ငံကုန်သွယ်ရေးအငင်းပွားမှုကိုဝါရှင်တန်မြို့တော်မှာဒီပတ်တွင်ဆွေးနွေးနေရတာဖြစ်ပါတယ်။ ZTE ကုမ္ပဏီကိုကူညီဖို့သမ္မတ Trump ကပြောလိုက်တာဟာအမေရိကန်အမတ်တချို့ကိုတွေ့ဝေသွားစေခဲ့ပါတယ်။အမတ်တွေကတော့တရုတ်ပစ္စည်းတွေကိုသုံးရတာဟာအမျိုးသားလူမျိုးရေးအတွက်အန္တရာယ်ဖြစ်စေတယ်လို့ဆိုနေကြတာပါ။
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 933လိုင်းထိုမီတာ40 kHz 9683လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ Righteous သတင်းတောင်မှုပေါ်မှာဆွဲချက်တွေနဲ့ပတ်သက်ပြီးမနေ့ကတရားရုံးချိန်မှာတရားခွင်ထွက်ဆိုချက်တွေမှာကွဲလွဲမှုတွေတွေ့နေရပါတယ်။အရင်က Righteous သတင်းတောင်မှုနဲ့အတူအသိရှိရမိတဲ့ရဲတပ်ဖွဲ့လှုပ်ဝှက်မှတ်တမ်းတွေကိုဒုတက်ချက်နိုင်လင်းပေးခဲ့တယ်လို့သတင်းတွေထွက်နေပေမဲ့မနေ့ကတရားခွင်မှာတော့သူ့ပေးတာမဟုတ်ကြောင်းဒုတက်ချက်နိုင်လင်းကညှင်းဆိုခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ဒီဇင်ဘာ12ရက်နေ့မှာ Righteous သတင်းသမားတွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကသူတို့ကိုပုံမှန်တက်အရေးယူတဲ့နိုင်ငံတော်လှုပ်ဝှက်ဆက်ရဆက်တွေပြေးခဲ့သူတို့ဖြစ်တယ်လို့ဆိုပေမဲ့အခုဒုတက်ချက်နိုင်လင်းကိုမနေ့ကရုံးချင်းစစ်မင်းချိန်မှာမဟုတ်ကြောင်းထွက်ဆိုခဲ့တာပါလက်ရှိမှာအစိုးရရှေ့နေတွေဘက်ကတက်ချက်ကြီးခင်မောင်းနေနေမှာအစားထုတ်ပြတ်တက်တဲ့တူနေပြည်တော် CID ဌာနကအမှုကင်းကြွန့်ကျင်သူတူလာရောက်စစ်ခံဖို့အတွက်တင်ပြခဲ့တာမို့လာမဲ့မေလ27နဲ့22မှာနှစ်ရက်တာရုံးချင်းခေါ်ထားပြီးအဲ့ဒီနေပြည်တော်ကလာမဲ့မှုကင်းကြွန့်ကျင်သူတူကိုစတင်စစ်မေးဖို့ရှိပါတယ်
The Voice of America, VOA. ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ဦးကျော်စံတာတို့ကကြီးညာပေးခဲ့ကြတာပါအခုတော့သတင်းလွှာတွေတင်ဆက်ဖို့အချိန်ရောက်လာပါပြီအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာတိမ်းနဲ့ချီထွက်ပြေးခဲ့ရတာနဲ့ပတ်သက်ပြီးမြန်မာဘက်ကလူ့အခွင့်အရေးချိုးဖောက်မှုတွေအတွက် ICC နိုင်ငံတကာခုံရုံးတင်သင့်မတင်သင့်ကုလသမဂ္ဂလုံခြုံရေးကောင်စီကစဉ်းစားနေချိန်မှာအမေရိကန်နိုင်ငံသားရေးဌာနဘက်ကဘာတွေလှုပ်ဆောင်နေပါသလဲအင်္ဂါနေ့အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီရှေ့မှောက်အရှေ့တောင်အာရှမှာအမေရိကန်ရဲ့ပါဝင်လှုပ်ဆောင်မှုကြားနာစစ်ဆေးပွဲမှာမြမအရေးနဲ့ပတ်သက်ပြီးတော့ထည့်သွင်းဆွေးနွေးခဲ့ပါတယ်အပြည့်အစုံကိုဒေါခင်မျိုးသက်ကပြောပြပေးမှာပ
ါအထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီလက်ရောက်ရှိအရှိအာရှဆက်ကော်မတီရှေ့မှောက်အာရှမှာအမေရိကန်ရဲ့အရေးယူဆောင်ရွက်မှုဆိုင်ရာဥပဒေအရအင်္ဂါနေ့ကပြုလုပ်တဲ့ကြားနာပွဲမှာအာရှနဲ့ Pacific Data လုံခြုံရေးဆိုင်ရာလက်ထောက်ကာကွယ်ရေးဝန်ကြီး Randall G. Scriver နဲ့အရှိအာရှနဲ့ Pacific ဆိုင်ရာဒုလက်ထောက်နိုင်ငံခြားရေးဝန်ကြီး Alex Wong တို့ကထွက်ဆိုခဲ့ကြတာဖြစ်ပါတယ်။အာရှမှာ American ရဲ့ပါဝင်ပတ်သက်မှုနဲ့ပတ်သက်ပြီးတရုတ်၊မြောက်ကိုရီးယား၊ဖိလစ်ပိုင်အစရှိတဲ့နိုင်ငံတွေအကြောင်းအလေးပေးပြီးဆွေးနွေးခဲ့ကြရမှာမြန်မာနိုင်ငံနဲ့ပတ်သက်လို့လည်းအထက်လွှတ်တော်ကော်မတီဝင်တချို့ကမေးခွန်းထုတ်ခဲ့ကြတာပါ။မြန်မာနိုင်ငံလူ့ခွင့်ရင်းနဲ့လွတ်လပ်မှုအဥပဒေ Burma Human Rights and Freedom Act ပြင်ဆင်ချက်ကို February လကပြင်သွင်းခဲ့သူ Massachusetts ပြည်နယ် Democrat အထက်လွှတ်တော်မှEdward J. Markey ကရခိုင်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေနဲ့ပတ်သက်ပြီးမေးမြန်းခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်တွေတွားရောက်ခဲ့ပြီးတဲ့နောက်မှာမ မြန်မာဘက်ကလူခွင့်ရေးချိုးဖောက်မှုတွေအထမပြုကျင့်မှုကိုလက်နက်တပ်ဖွဲ့တုံးတာအပါဝင်ချိုးဖောက်မှုတွေအတွက် ICC နိုင်ငံတကာခုံရုံးတင်းတင်းမတင်းတင်းစဉ်းစားနေတာတွေ့ရပြီးအမေရိကန်နိုင်ငံခြားရေးဌာနကရောမြန်မာရဲ့ဒီလိုချိုးဖောက်မှုတွေတာဝန်ခံတာဝန်ယူမှုရှိလာအောင်ဘာတွေများလှုပ်ဆောင်နေတယ်လဲလို့အထက်လွှတ်တော်မှမာကီးရဲ့မေးမြန်းချက်ကိုနိုင်ငံခြားရေးဌာနအရှေ့အာရှနဲ့ Pacific Data ဆိုင်ရာဒုလက်ထောက်နိုင်ငံခြားရေးဝန်ကြီး Alex Wong ကအခုလိုဖြေကြားခဲ့ပါတယ်
The situation in Rakhine State in Burma is dire.
ရခိုင်ပြည်နယ်ကအခြေအနေဟာတော်တော်ကိုဆိုးရွားနေတဲ့အတွက်အမေရိကန်နိုင်ငံသားကြီးဌာနကအထူးစိုးရိမ်စိတ်ပူပါတယ်။ဒီတော့ကျွန်တော်တို့ဘက်ဆုံကနေတုံ့ပြန်ဆောင်ရွက်နေတာပါ။ပထမဆုံးနဲ့အရင်ဆုံးလှုပ်ဆောင်ရတာကတော့လူသားချင်းစာနာမှုအကူအညီတွေပေးတာပါ။ရိုဟင်ညာတွေအင်ရှင်အဖြစ်လက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နဲ့တခြားပြည်ရင်းအိုးအိမ်ပြောင်းရွှေ့နေကြသူတွေနဲ့နိုင်ငံရေးခေါလုံခွင့်တောင်းခံသူတွေဒုက္ခခံစားနေရမှုကလျော့ပါးစေဖို့ဖြစ်ပါတယ်။2016ခုနှစ်အောက်တိုဘာလကစပြီးတော့ကျွန်တော်တို့ပေးထားတဲ့လူသားချင်းစာနာမှုအထောက်ပံ့ဟာဒေါ်လာတန်ပေါင်း1ဘီလီယံရဲ့၄ပုံတစ်ပုံကျော်နေပါပြီ။အခုထိလည်းအကူအညီတွေဆက်ပြီးတော့ပေးနေတာမို့အတော်အသင့်တော့ပြေလျော့မယ်လို့ယုံကြည်ပါတယ်။ဒုတိယအနေနဲ့ရခိုင်ပြည်နယ်ကအကြမ်းဖက်မှုတွေအဆုံးသတ်စေဖို့ဥပဒေစိုးမိုးမှုပြန်ရဖို့လူသားချင်းစာနာမှုအကူအညီတွေပေးခွင့်ပြုဖို့ရခိုင်ပြည်နယ်အတွင်းသတင်းမီဒီယာတွေသတင်းသွားယူနိုင်ဖို့နဲ့ကိုယ်စာနာလျောက်ဌာနေပြောင်းရင်သူတွေကုန်တိတ်ခါရှိရှိနဲ့လုံခြုံမှုရှိအောင်အာမတ်ခံဖို့အတွက်ကုလသမဂ္ဂလိုမိတ်ဆွေတွေအမေရိကန်နဲ့သဘောထားတူညီတဲ့နိုင်ငံတွေအများပြားနဲ့လက်တွဲပြီးတော့မြန်မာအာဏာပိုင်တွေကိုတိုက်တွန်းနေပါတယ်
။ဒါအပြင်ရခိုင်မြောက်ပိုင်းဒေသတွင်ရက်ဆက်တဲ့လုပ်ရက်တွေရှိခဲ့ကြောင်းဆွဆွဲမှုတွေနဲ့ပတ်သက်ပြီးယုံကြည်စိတ်ချရတဲ့တီးခြားလွတ်လပ်တဲ့စုံစမ်းမှုတွေလုပ်ပေးဖို့နဲ့ကျူးလွန်သူတွေအပြစ်ဒဏ်ရရှိဖို့အတွက်မြန်မာအာဏာပိုင်တွေဘက်ကပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းနေကြောင်းဒုလက်ထောက်နိုင်ငံခြားရေးဝန်ကြီး Alex Wong ကပြောကြားခဲ့တယ်လို့မြန်မာနိုင်ငံဒီမိုကရေစီအကူပြောင်းကာလအတွက်အမေရိကန်ကဆက်လက်ပံ့ပိုးနေတယ်လို့လည်းပြောပါတယ
် And lastly we will at a broad manner broad as a broad matter continue to support the democratic transition of Burma to ensure that the military develops professionally
နောက်ဆုံးအနေနဲ့ကြေကြေပြန့်ပြန့်ဆောင်ရွက်ပေးနေတာကတော့မြန်မာစစ်တပ်ကိုအယက်သားအုပ်ချုပ်မှုအောက်မှာတာဝန်ယူဆောင်ရွက်ရတဲ့ပြည်ပြင်းနဲ့စစ်တပ်ဖြစ်လာအောင်လုပ်ပေးပြီးတော့မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးကာလကိုအမေရိကန်ပြည်ထောင်စုကဆက်လက်ပံ့ပိုးပေးနေတာပါဒီလိုလှုပ်ဆောင်နေတာတွေကနေမြန်မာစစ်တပ်ကိုရခိုင်ပြည်နယ်မှာတွေ့နေရတဲ့အဖြစ်အပျက်မျိုးတွေအတွက်တာဝန်ခံတာဝန်ယူမှုရှိပြီးနိုင်ငံတကာလူ့ခွင့်ရေးစံနေပြည့်မီတဲ့စစ်တပ်ဖြစ်လာစေမှာပါ
လိမ်မန်းဆိုင်ရာအကြမ်းဖက်မှုတွေကိုလက်နက်တပ်ဖွဲ့တုံးနဲ့ကျူးလွန်သူတွေကိုအပြစ်ပေးဖို့အတွက်လှုပ်ဆောင်နေတာနဲ့ပတ်သက်ပြီးအထက်လွှတ်တော်မှမာကီးမေးမြန်းရမှာတော့မစ္စတာဝေါန်ကလွှတ်တော်ကနေသမရထရမ့်အစိုးရအဖွဲ့ကိုတင်ပြထားတယ်လို့ဖြေကြားခဲ့ပါတယ
် Congress has provided the executive branch with a number of strong tools to address the situation
မြန်မာနိုင်ငံရဲ့အခြေအနေတွေမှာလိမ်မှုဆိုင်ရာအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့ဖော်ပြတဲ့ပြင်းထန်တဲ့အရေးယူဆောင်ရွက်မှုအများအပြားလှုပ်ဆောင်ကြဖို့မကြသေးခင်ကပဲအမေရိကန်လွှတ်တော်ကနေအစိုးရအဖွဲ့ကိုတင်သွင်းခဲ့ပြီးအဲ့ဒီမှာကိုလိုချင်တဲ့ပုံစံဖြစ်လာအောင်အရေးယူမှုတွေချမှတ်ထားပါတယ်တကယ်လို့နောက်ထပ်တင်ပြမဲ့လှုပ်ဆောင်ချက်တွေရှိမယ်ဆိုရင်လည်းအမေရိကန်နိုင်ငံသားရေးဌာနကမြန်မာအရေးရာဆိုင်ရာအဖွဲ့ကတေချာဆန်းစစ်ပြီးတော့မြန်မာနိုင်ငံအတွင်းဒုက္ခတွေရောပါစေဖို့ချမှတ်ထားတဲ့အပြန်အလှန်အကျိုးရှိစေမဲ့ပန်းတိုင်တိုင်းရှေ့ရှုလှုပ်ဆောင်မှာဖြစ်ပါတယ်
။ Virginia ပြည်နယ် Democrat အထက်လွှတ်တော်မှာ Tim Kaine ကလည်းမြန်မာနိုင်ငံမှာအဆင့်မြင့်စစ်ဖက်အရာရှိတွေနဲ့လုံခြုံရေးအရာရှိတွေက Rohingya တွေပေါ်မှာလူခွင့်ချိုးဖောက်မှုတွေကျူးလွန်ရမှာဒိုင်းရိုက်ပါဝင်ပတ်သက်တာကျူးလွန်မှုတွေမှာတည်တာတဲ့အခန်းကဏ္ဍကနေတိတိကျကျနဲ့ပါဝင်ခဲ့ကြသူတွေကိုအမေရိကန်နဲ့နိုင်ငံတကာဥပဒေအရအပြည့်အဝအရေးယူတင်တယ်လို့ယုံကြည်ပါသလားလို့မေးမြန်းရမှာတော့ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီး Alex Wong ကအခုလိုဖြေကြားခဲ့ပါတယ
် Our policy in Burma is to encourage
ဒေယက်ဆက်မှုမျိုးအတွက်မဆိုတာဝန်ခံတာဝန်ယူမှုတွေရှိလာအောင်မြန်မာနိုင်ငံဆိုင်ရာအမေရိကန်ရဲ့မူဝါဒအရတွန်းအားပေးဖို့ဖြစ်ပါတယ်လူခွင့်ရေးချိုးဖောက်မှုမှာပါဝင်သူတွေပေါ်ရေးယူနိုင်မှုအတွက်ထောက်ခံအားပေးပါတယ
်။ Ranger ဒုက္ခသည်တွေရဲ့အရေးနဲ့ပတ်သက်ပြီး American လွှတ်တော်နှစ်ယောက်ကအထူးစိုးရိမ်နေရှိကြပြီးကျူးလွန်သူတွေပေါ်မှာဒဏ်ခတ်အရေးယူနိုင်ဖို့လဲအခုလိုကြားနာစစ်ဆေးပွဲတွေကိုကျင်းပတယ်လို့မြန်မာစစ်တပ်ပေါ်မှာအရေးယူနိုင်ဖို့လဲဥပဒေချမ်းတွေတင်သွင်းခဲ့ကြတာဖြစ်ပါတယ်။အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီက Burma Human Rights and Freedom Act ကို Republican အထက်လွှတ်တော်မှာ John McCain နဲ့အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီအစ်စ်မြင့်အဖွဲ့ဝင် Ben Cardin တို့ဒီနှစ် February လမှာတင်သွင်းခဲ့ရမှာ Rohingya တွေပေါ်မှာကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိခဲ့တဲ့မြန်မာစစ်ဖက်အစ်စ်မြင့်အရာရှိတွေကိုပြစ်မှတ်ထားဒဏ်ခတ်အရေးယူဖို့နဲ့ပြည်ဝင်ခွင့်ဗီဇာပိတ်ပင်မှုတို့ပါဝင်ပါတယ်။ဒီဥပဒေချမ်းကိုအထက်လွှတ်တော်မှမာကီကပြင်ဆင်ချက်တင်သွင်းခဲ့ရမှာတော့ရခိုင်ပြည်နယ်မှာဖြစ်ပွားတဲ့အကြမ်းဖက်မှုတွေအတွင်းလိမ်မန်းဆိုင်ရာအကြမ်းဖက်မှုကိုဆက်လက်နဲ့တပွဲအုံရမှာတာဝန်ရှိသူတွေကို ထိထိရောက်ရောက်စုံစမ်းအရေးယူနိုင်ဖို့ဖြစ်ဆွမှုကိုပါထည့်သွင်းခဲ့ပါတယ်
။ဒေါက်ကင်မျိုးသက်ပြောပြပေးခဲ့တာပါ။ VOA မြန်မာပိုင်းကကြာသပတေးနေ့ဖက်အစီအစဉ်တွေကိုဆက်လက်အသံလွှင့်ပေးနေပါတယ်။မြန်မာနိုင်ငံကချင်ပြည်နယ်မှာပြင်းထန်နေတဲ့တိုက်ပွဲတွေနဲ့အတူထောင်နဲ့ခြေတဲ့စစ်ပေးဒုက္ခသည်တွေအရေးနိုင်ငံပေါင်း20ကျော်မှာနေထိုင်နေကြတဲ့ကချင်တိုင်းသားတွေတွေ့ဆုံဆွေးနွေးပူးပေါင်းဆောင်ရွက်လာဖို့လာမယ့်သတင်းပတ်ကုန်မှာကချင်ညီလာခံတရက်ကို American ပြည်ထောင်စု Washington DC မှာကျင်းပဖို့ရှိပါတယ်။လူနည်းစုကချင်တိုင်းသားတွေအပေါ်ဖိနှိပ်မှုပြင်းထန်လာတဲ့လက်ရှိအခြေအနေတွေကြောင့်ကချင်စပီးယဉ်ကျေးမှုနဲ့ delete ထုံနှန်းတွေပါကွယ်ပြောက်လာမယ့်အရေးကိုအထူးစိုးရိမ်မကင်းဖြစ်မိကြောင်းကချင်ပြည်ပရောက်ခေါင်းဆောင်တွေကပြောပါတယ်။မတ်အင်ဂျင်နိုင်ကဆက်ပြောပြပေးပါမယ်ရှင်
။ပဋိပက္ခတွေပြင်းထန်နေတဲ့ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကအခြေအနေတွေဆိုးရွားနေတဲ့စစ်ဘေးဒုက္ခသည်တွေအရေးပထမဆုံးချိန်ပြည်ပရောက်ကချင်တိုင်းရင်းသားများတွေ့ဆုံဆွေးနွေးပွဲကိုမေလ19ရက်နေ့မှာစတင်ကျင်းပဖို့ရှိကြောင်းအဓိကဦးဆောင်သူတဦးဖြစ်တဲ့ Washington DC အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်းက VOE ကိုပြောပါတယ်
ဟုတ်ကဲ့ကျွန်တော်ကချင်တိုင်းရင်းသားတွေကဒီနိုင်ငံသားရောက်နေကြနိုင်ငံ20ကျော်တော့ပါပြီကျွန်တော်အချင်းချင်းကလည်းတခါမှကောင်းကောင်းတို့ဆုံးမရှိခဲ့ဘူးဆိုတော့အခုအချိန်မှာအစည်းအဝေးလုပ်ပြီးမှကျွန်တော်အားလုံးဒီနိုင်ငံ20ကျော်ပါရှိတဲ့ကျင်တိုင်းရင်းသားအားလုံးကိုတွေ့ဆုံဖို့တက်ဝါရှင်တန်ကိုဖိတ်တာပ
ါကချင်ဒေသမှာမြန်မာစစ်တပ်ရဲ့ပြင်းထန်တဲ့ထိုးစစ်နဲ့အတူလူခွင့်ရေးချိုးဖောက်မှုတွေတောင်းနေချီတဲ့စစ်ဘေးဒုက္ခတွေနေရက်ဆွန့်ခွာထွက်ပြေးနေရတဲ့အခြေအနေစရာတွေကိုနိုင်ငံတကာသိရှိနိုင်ဖို့အချက်အလက်အထောက်အထားတွေတင်ပြနိုင်ရေးအတွက်ညီလာခံမှဆွေးနွေးမှဖြစ်တယ်လို့လည်းဂမ်ဆန်းကဆိုပါတယ်
ဒါတော့ကျုပ်ကချင်တိုင်းရင်းသားတွေကလည်းတနေ့နဲ့တနေ့ပိုများလာတာမရှိပိုနည်းလာပိုထွက်ပြေးရတယ်ပိုများတယ်နောက်တစ်ခုကတော့ဒီကျွန်တော်ရဲ့ identity ဆိုတော့ကျွန်တော်ရဲ့ဒီ identity ကပိုပြီးမှပျောက်ကွယ်လာတဲ့သဘောတဘာဝတွေရှိတယ်
။ဒါပြင်ညီလာခံမှာကချင်တိုင်းရင်းသားတွေရဲ့ဘာသာစကားနဲ့ယဉ်ကျေးမှုဒလိတွေမပျောက်ကွယ်အောင်ထိန်းသိမ်းဖို့ကိစ္စကိုလည်းဆွေးနွေးကြမှာဖြစ်တယ်လို့သူကပြောပါတယ်
။ကျွန်တော်ရဲ့ရိုးရထုံးတမ်းဒလိနောက်ကျွန်တော်ရဲ့ကျွန်တော်ဘာသာစကားတွေပေါ့နော်အဲ့ဒါမတင်ကောတော့နိုင်ငံသားမှာရောက်ပြီမဲ့ကိုယ့်ဘာသာစကားတွေဘယ်လိုမတင်ကောတော့ဘယ်လိုမျိုးကောက်ွယ်မဲ့ဆိုရဟာရရောကျွန်တော်ဆက်လက်ဒီမှာပြောဖို့အစီအစဉ်ရှိပါတယ်
ညီလာခံကိုတက်ရောက်လာမဲ့သူတွေထဲမှာဘာသာရေးလူမှုရေးမှာထင်ရှားတဲ့ကချင်ခေါင်းဆောင်တွေလည်းပါဝင်ဖို့ရှိကြောင်းဂမ်ဆန်းကဆိုပါတယ
်ကျွန်တော်ရဲ့ဘာသာရေးဘက်ကရောဒီအတင်းတော်ခေါင်းဆောင်တွေရောဖိတ်ခေါ်ထားတဲ့ observer နေချင်းပေါ့နော်နောက်တစ်ခုကတော့ကျွန်တော်ရဲ့ခေါင်းဆောင်တွေပေါ့ဒီ community ရဲ့ခေါင်းဆောင်တွေကခေါ်ထားပါတယ်ကိုလုံးပါဝင်နားထောင်လေးလာကြဖို့
ညီလာခံရဲ့ရလက်အဖြစ်ပြည်ပရောက်ကချင်တွေအားလုံးပူးပေါင်းဆောင်ရွက်ရေးကိုမျှော်မှန်းထားတယ်လို့ကမ်ဆန်းက VOE ကိုပြောပါတယ်။ April 17ရက်နေ့ကစပြီးကချင်ပြည်နယ်အနှံ့မြန်မာတပ်မတော်ကအပြင်းထန်ထိုးစစ်တိုက်လာတာကြောင့်နေရက်ဆွန့်ခွာထွက်ပြေးရတဲ့ကချင်စစ်ဘေးဒုက္ခသည်ကချင်စစ်ဘေးဒုက္ခသည်တထောင်နီးပါးရှိနေကြောင်းကုလသမဂ္ဂဥရောပသမဂ္ဂနဲ့စစ်ဘေးဒုက္ခသည်အရေးဆောင်ရွက်နေတဲ့အဖွဲ့တွေကထုတ်ပြန်ထားပါတယ်။ဒုက္ခသည်တချို့ဟာဆိုရင်တနက်ပစ်တံတွေမြန်မာစစ်တပ်တိုက်လေရင်တွေကောင်းကင်မှာဝဲပြန့်တန်တွေကြောင့်လေကွင်းနေတဲ့၃ရက်ကြာပုံအောင်ခဲ့ကြရတယ်လို့ဒုက္ခသည်စခန်းတွေရောက်ရှိဖို့တောတောင်တွေထဲမှာလည်းရပောင်းများစွာပိတ်မိနေခဲ့ကြပါရဲ့ရှင
်။ဒေါ်ရရှင်များရှင်။ပြည်တွင်းစစ်ရေးဆက်ကြီးနဲ့ညီညာရေးမကြသေးခင်ကတောင်းဆိုဆန္ဒပြပွဲတွေမှာခွင့်ပြုချက်မရဘဲဆန္ဒပြခဲ့ကြတဲ့အတွက်ငင်းကျန်းစွာစုဝေးခွင့်နဲ့စီတန်းလက်လက်ခွင့်ဆိုင်ရာဥပဒေပုံမှန်19ပုံမှန်20တို့အပြင်အတိအပြည့်မှုပုံမှ90တို့နဲ့ပါတရားစွဲဆိုအရေးယူခံထားရသူပေါင်းဟာအခုဆိုရင်40ကျော်သွားပါပြီ။တရားစွဲဆိုအရေးယူမှုတွေအတွက်ရင်ကျော်ပိတ်ဆို့မှာလူလူကြားအထိတ်တလန့်ဖြစ်မှာဆိုလို့ဆိုပြီးတော့စနပြပွဲတွေကိုခွင့်ပြုချက်မပေးခဲ့တဲ့အာဏာပိုင်တွေမှာတာဝန်ရှိပါလား။ဒါမှမဟုတ်ခွင့်ပြုချက်မရပဲစနပြစုဝေးသူတွေမှာအပြစ်ရှိနေသလားဆိုတော့ကို VUES နေနေညာတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VUES ရဲ့ဖုန်းနံပါတ် 1-3-2-3-2-5-5-5 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
တိုင်းရိုက်လေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။အခုဆက်ပြီးသတင်းလွှာတွေဆက်ပြီးတင်ဆက်ပေးပါဦးမယ်။ရိုက်တာသတင်းတောက်နှစ်ဦးနဲ့အတူတင်ဆက်ရမိတဲ့ရဲတပ်ဖွဲ့ရဲ့လျှို့ဝှက်မှတ်တမ်းတွေဘယ်လိုရတယ်လဲဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးဗုဒ္ဓဟူးနေ့တရားရုံးထွက်ဆိုချက်တွေမှာရှုပ်ထွေးစရာတွေနဲ့ကွဲလွဲချက်တွေဖြစ်လာပါဗါဒ ီမှတ်တမ်းတွေကိုဒုတက်ချက်နိုင်လင်းကသတင်းထောက်တွေကိုချိန်းဆိုပြီးပေးခဲ့တာဖြစ်ကြောင်းဒါဟာထောင်ဖမ်းမှုဖြစ်တယ်ဆိုပြီးပြောနေကြပေမဲ့ဒီနေ့တရခွင်မှာတော့ဒုတက်ချက်နိုင်လင်းကသူပေးတာမဟုတ်ဘူးဆိုပြီးညင်းဆူလိုက်ပါတယ်ရိုက်တာသတင်းထောက်နှစ်ဦးရဲ့တရခွင်ကြားနာမှုနဲ့ပတ်သက်လို့သွားရောက်သတင်းယူခဲ့တဲ့ VOA သတင်းထောက်မတ်မီခါကသတင်းပေးပို့ထားပါတယ်
ပေးခဲ့တဲ့နှစ်ဒီဇင်ဘာ12ရက်နေ့မှာရိုက်တာသတင်းသမားတွေကသူတို့ကိုပုံမှန်တက်အရေးယူထားတဲ့နိုင်ငံတော်လှုပ်ရွတ်စာရွက်စာတမ်းတွေကိုပေးခဲ့သူတဦးဖြစ်တယ်လို့ဆိုထားတဲ့ဒုတက်ချက်နိုင်လင်းကိုဒီကနေ့ရုံချိန်မှာဆင်ပေးခဲ့တာဖြစ်ပါတယ်ရိုက်တာသတင်းသမားတွေကနိုင်ငံတော်လှုပ်ရွတ်စာရွက်စာတမ်းတွေကိုပေးခဲ့သူတဦးဖြစ်တယ်လို့စွပ်စွဲထားချက်ပေါ်ဒုတက်ချက်နိုင်လင်းကညှင်းဆိုခဲ့တယ်လို့ရိုက်တာသတင်းသမားတွေနဲ့တွေ့ဆုံမှုကြောင့်ထောင်တစ်နှစ်ပြည်တံကြခံခဲ့ရသူဒူရဲမှုဟောင်းမိုးရံနိုင်ကပြီးခဲ့တဲ့ဧပြီ20ရက်နေ့ထွက်ဆိုထားခဲ့တဲ့ဖန်းစည်းခံရိုက်တာသတင်းတောက်နှစ်ဦးဟာအထက်မင်းရထောင်ချောက်စင်ဖမ်းခံခဲ့ရတာဖြစ်ကြောင်းနဲ့ဒီလိုထောင်ချောက်စင်ဖမ်းနိုင်ဖို့ဒုတက်ချက်နိုင်လင်းကိုရဲမှူးချုပ်တင်ကူကိုကခိုင်းတာဖြစ်ကြောင်းထွက်ဆိုထားတဲ့ထွက်ဆိုချက်အပေါ်မှာလည်းညှင်းဆန့်သွားခဲ့ပါတယ်ရိုက်တာသတင်းတောက်ကိုအလုံးကတော့ဒုတက်ချက်နိုင်လင်းထွက်ဆိုချက်တွေကအမှန်တရားနဲ့လွဲချော်နေတာကြောင့်စိတ်ပျက်မိကြောင်းတရားမျှတမှုကိုအမြန်ဆုံးပေးဖို့အစိုးရကိုအခုလိုတောင်းဆိုသွားပါတယ
်ဘာဖြစ်လဲဆိုတော့ကျွန်တော်တို့တရားမျှတမှုလိုချင်ပါတယ်အမှန်တကယ်ဆောင်ရွက်ပေးနိုင်ဖို့လည်းကျွန်တော်တို့လိုချင်ပါတယ်ကျွန်တော်တို့အကျင့်တရားအမှန်တရားဘယ်လိုရလာမလဲဆိုတဲ့ပုံမှာကျွန်တော်တို့တော်တော်လေးကိုစောင့်စားနေရတယ်အခုထောင်ထဲမှာလည်းကျွန်တော်တို့နှစ်တစ်ဝက်လောက်ရှိပါပြီကျွန်တော်တို့ကသတင်းသမားလို့သတင်းသမားလုပ်ခဲ့တဲ့နေသားမှာသူတို့ကဒီလိုပတ်စင်ထောင်ဖမ်းတဲ့ဆိုတော့ကျွန်တော်တို့ရှင်းရှင်းလင်းလင်းကိုကျွန်တော်တို့နေနိုင်ပါတယ်ဒါကိုနိုင်ငံတော်အဆင့်ဒါကျွန်တော်တို့ပုံမှာလုံခြံရေးလိညာနေလို့ကိုဆိုတော့ကျွန်တော်တို့
ဒီကနေ့တရားရုံးစစ်မေးချက်တွေမှာဒုတက်ချက်နိုင်လင်းဖြေချချက်တွေနဲ့ရိုက်တာသတင်းသမားတွေရဲ့ဖြေချချက်တွေကြားမှာရှုပ်ထွေးစွာကွဲလွဲနေတဲ့အချက်တွေရှိခဲ့ပြီးဒါတွေကတော့အခင်းဖြစ်ဒီဇင်ဘာ12ရက်နေ့ညကဒုတက်ချက်နိုင်လင်းဘက်ကရိုက်တာသတင်းသမားတွေကိုစတင်ဖုံးစက်ကခေါ်ခဲ့တယ်လို့ရိုက်တာသတင်းသမားတွေကထွက်ဆိုထားတဲ့အပေါ်မှာလဲဒုတက်ချက်နိုင်လင်းဘက်ကညှင်းဆန်လိုက်ပြီးသူ့အနေနဲ့အခင်းဖြစ်နေကရိုက်တာသတင်းသမားတွေကိုအတင်းခေါ်ခဲ့တာမရှိပဲရိုက်တာသတင်းသမားတွေဘက်ကသာစတင်ဖုံးဆက်ပြီးသူရှိရာနေရာကိုလာရောက်ခဲ့တာကြောင့်သူတောင်းဝင်ကြရာနေရာနဲ့အနီးဆက်ဆုံးမှာတွေ့ဆုံဖို့ချိန်ဆခဲ့တယ်လို့တရားရုံးမှာထွက်ဆိုခဲ့တာကြောင့်ထွက်ဆိုချက်တွေဟာအတော်လေးကွဲလွဲနေခဲ့ပါတယ်ရိုက်တာသတင်းသမားတွေရဲ့ရှင်းလင်းဥခင်မောင်စောကတော့
ရေမှုရုပ်တင်ကူကဘာခိုင်းလို့ဘာလုပ်ပြီလဲဆိုထွက်မယ်လို့ကျွန်တော်မယူဆဘူးဆိုတော့မနေ့ကဦးပိတ်ပြီးတော့ရဲချုပ်ကပြောထားတာဟိုနောက်တဲ့တွေကြည့်ပါဦးဟိုကမဟုတ်ပါဘူးလို့ပြောထားတယ်ဟိုဒီလိုပဲပိတ်ခွင့်မယ်ဆိုတော့ကျွန်တော်ကြည့်ခံတာဒါပေမဲ့အဲ့ပိတ်ထွက်တဲ့အထဲမှာဘယ်ဒါဟိုကျွန်တော်တို့လိုချင်တဲ့ကိစ္စလေးတွေရလိုက်တယ်လို့ကျွန်တော်တို့ကလည်းယူဆတယ်ပေါ့
တရားပြန်ရိုက်တာရှေ့နေတွေဘက်ကကိုအားလုံးထွက်ဆိုချက်နဲ့ဒုတက်ချက်နိုင်လင်းပြောဆိုချက်ကွာခြားမှုတွေကြောင့်ဒုတက်ချက်နိုင်လင်းနဲ့ကိုအားလုံးတို့အခင်းမဖြစ်ခင်နဲ့အခင်းဖြစ်နေတို့ကပြောဆိုခဲ့တဲ့ဖုန်းအတန်ဖိုင်တွေကိုတရားရုံးဘက်ကတရားဝင်တောင်းယူစီစစ်ပေးဖို့တင်ပြလာတာရှိခဲ့ပါတယ်ဒီအပေါ်မှာတရားသူကြီးဘက်ကတော့အမှုစတင်တိဆောက်ချိန်မှာအမှုစစ်ရဲရာရှိကဒီလိုစုံစမ်းစစ်ဆေးခဲ့တဲ့လုပ်ငန်းစဉ်မျိုးထည့်သွင်းလှုပ်ဆောင်ထားတာမရှိလာမို့တရားရုံးကဒါကိုလက်တလောချက်ချင်းစီစစ်ပေးနိုင်ခြင်းမရှိလို့ဒီတစ်ခေါက်တင်ပြတာကိုပယ်ချလိုက်တယ်လို့တရားခွင်မှာတရားသူကြီးကပြောဆိုလိုက်ပါတယ်ဒီကနေ့မှာဒူရဲမှုဟောင်းမိုးရံနိုင်လို့ပဲအေးအေးယူခံလိုက်ရတဲ့တက်ချက်ကြီးခင်မောင်လင်းကိုစစ်မေးဖို့ပြီးခဲ့တဲ့ရုံးချင်းတုန်းကတရားသူကြီးကသူ့ရဲ့သက်ဆိုင်ရာတရင်ဌာနကိုအကြောင်းကြားစာပေးပို့ခဲ့ပါတယ်သူတာဝန်ကျခဲ့တဲ့အမှတ်၈လုံခြုံရေးရဲတပ်ရင်းကပြီးခဲ့တဲ့ဧပြီ29ရက်နေ့ကသူ့ကိုရဲတပ်ဖွဲ့ကနေရာတပ်ပံထုတ်ပယ်လိုက်ပြီးဖြစ်တာမို့တရင်ကနေထွက်ခွာသွားတာကြောင့်အခုအချိန်မှာဘယ်နေရာမှာနေထိုင်တယ်လဲဆိုတာမသိကြောင်းဒါကြောင့်ရိုက်တာအမှုမှာအစိုးရရဲ့တရားလိုပြတပ်တွေအဖြစ်လုံနိုင်ခြင်းမရှိတော့ကြောင်းပေးပို့လာခဲ့ပါတယ်လက်ရှိမှာတော့အစိုးရရှေ့နေတွေဘက်ကတက်ချက်ကြီးခင်မောင်လင်းနေရာမှာအစားထိုးလိုပြတပ်တွေတဦးအဖြစ်နေပြီးတော့ CID ဌာနကမှုခင်းကျွမ်းကျင်သူတဦးလာရောက်အစစ်ခံဖို့ဒီကနေ့ရုံချိန်မှာတင်ပြခဲ့တာရှိပါတယ်ဒါကြောင့်လာမယ့်မေ21နဲ့22မှာနှစ်ရက်တာရုံးချင်းခေါ်ယူပြီးအဲ့ဒီနေပြည်တော်ကလာတဲ့မှုခင်းကျွမ်းကျင်သူတဦးကိုစတင်ဆင်မေးမှာဖြစ်ပါတယ်။လက်ရှိချိန်မှာတော့ဒီလာစစ်ခံမဲ့မှုခင်းကျွမ်းကျင်သူတဦးရဲ့ယာဒူးနဲ့နာမည်ကိုတော့မသိရသေးပါဘူးရှင်
။မမေခါတင်ပြပေးသွားတာပါရှင်။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။မလေးရှားဒူးဝန်ကြီးချုပ်ဟောင်းအန်ဝိုင်အီဘရာဟင်ဟာလူငယ်ချမ်းသာခွင့်နဲ့ဗုဒ္ဓဟူးနေ့ကပြန်လည်လွတ်မြောက်လာပြီဖြစ်ပါတယ်။အကြောင်းစုံကိုဦးဆံမိုးဝေကစူးစီးတင်ပြပေးပါမယ်ရှင်
။မေလ9ရက်နေ့ကပြုလုပ်ခဲ့တဲ့မလေးရှားရွေးကောက်ပွဲမှာထင်မှတ်မထားပဲ ဝင်းကြီးချောင်းဟောင်းမဟာဒီယာမိုဟာမက်ပြန်ပြီးတော့ရွေးကောက်ခံရပြီးတဲ့နောက်အန်ဝါအီဘရာဟင်ကိုဘရင်အမိတ်နဲ့လူငင်းချမ်းသာခွင့်ပေးလိုက်တာဖြစ်ပါတယ်အန်ဝါအီဘရာဟင်က
In my case we appeal because there was a miscarriage of justice we appeal because there was travesty of justice we appeal because there was clear conspiracy to condemn me assassinate my political character
ကျွန်တော်အပေါ်မှားယွင်းစွာတရားစီရင်ခဲ့တဲ့အတွက်အယူခံဝင်ခဲ့ပါတယ်။မျှတတဲ့တရားစီရင်မှုရရှိဖို့အတွက်ကျွန်တော်အယူခံဝင်ခဲ့ပါတယ်။ကျွန်တော်အပေါ်လှုပ်ဝဲပူပေါင်းကြံစီခဲ့တဲ့ဆိုတာသိသာတင်ရှားနေတဲ့အတွက်အယူခံဝင်ခဲ့ပါတယ်။ကျွန်တော်ကိုပြစ်ဒဏ်ချမှတ်ပြီးနိုင်ငံရေးအရာစီစောက်အောင်ပြုလုပ်ခဲ့တာဖြစ်ပါတယ်။အခုဆိုရင်မလေးရှားနိုင်ငံမှာအယုံအစစ်ထွန်းလင်းလာပါပြီ။လူမျိုးဘာသာမခွဲခြားပဲဒီမိုကရေစီနဲ့လွတ်လပ်မှုအပေါ်အခိုင်အမာယက်တည်ကြတဲ့မလေးရှားပြည်သူတွေကိုကျေးဇူးတင်ပါတယ်။ပြည်သူတွေကအပြောင်းအလဲကိုတောင်းဆိုနေကြပါတယ်အခုကျွန်တော်တို့ရဲ့တာဝန်ကတော့ပြည်သူတွေကအနှင့်လိုက်တဲ့တာဝန်ကိုလေးစားစွာထမ်းဆောင်ကြဖို့ပဲဖြစ်ပါတယ
်အသက်80အရွယ်ရှိပြီဖြစ်တဲ့အန်ဝါဟာထောင်ထဲမှာ3နှစ်နေခဲ့ရတာပါကွာလာလမ်ပူမြို့ကဆေးရုံတရုံမှာပခုံးတံရအတွက်ဆေးကုသမှုခံယူနေရကနေထွက်ခွာလာတဲ့အန်ဝါအီဘရာဟင်ကိုယာနဲ့ချီတဲ့သူ့ကိုထောက်ခံသူတွေကဝိုင်းဝန်းကြိုဆိုခဲ့ကြပါတယ်သူ့ကိုမဟာဒီယာကဝန်ကြီးချုပ်တာဝန်လွှဲပြောင်းပေးဖို့မျှော်လင့်နေတယ်ဆိုတဲ့ခန့်မှန်းချက်တွေတွက်ဆမှုတွေထွက်ပေါ်နေတဲ့အချိန်မှာအန်ဝါအနေနဲ့ဘလို့အခန်းကဏ္ဍကနေပါဝင်ဆောင်ရွက်မှလည်းဆိုတာမေးခွန်းထုတ်เสียဖြစ်လာနေပါတယ်အန်ဝါဟာတစ်ချိန်တုန်းကဒေါက်တာမဟာဒီယာဦးဆောင်တဲ့အစိုးရလက်ထက်မှာဒုတိယဝန်ကြီးချုပ်နဲ့ဗန္နာယေးဝန်ကြီးဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီး1999ခုနှစ်သူ့ကိုယာရုကနေဖေရှားမပစ်ခင်အချိန်ထိမဟာဒီယာရဲ့အရာရာကိုဆက်ခံခဲ့သူဖြစ်အများကရှုမြင်ခဲ့ကြပါတယ်သူ့အနေနဲ့ဒေါက်တာမဟာဒီယာပေါ်ခွင့်လွှတ်ကြောင်းဒါပေမဲ့ဒေါက်တာမဟာဒီယာရဲ့အစိုးရအတွင်းမှာပါဝင်မှာမဟုတ်ဘူးလို့အန်ဝါကပြောပါတယ်။အသက်62နှစ်အရွယ်ရှိပြီဖြစ်တဲ့ဒေါက်တာမဟာဒီယာဟာကမ္ဘာပေါ်မှာအသက်ကြီးဆုံးနိုင်ငံခေါင်းဆောင်ဖြစ်ပါတယ်။ဘရင်ရဲ့ချွင်းချက်မရှိလူငင်းချမ်းသာခွင့်ပြုလိုက်တဲ့ဆိုတဲ့အချက်ကအန်ဝါအနေနဲ့နိုင်ငံရေးလောကတွေကိုပြန်လည်ဝင်ရောက်ဖို့အတွက်9နှစ်စောင့်ဆိုင်းစရာမလိုဘူးဆိုတဲ့သဘောဖြစ်တယ်လို့မလေးရှားနိုင်ငံရေးကိုအချိန်တော်ကြာကလေးကစောင့်ကြည့်လေ့လာနေသူ New South Wales တက္ကသိုလ်ကပမောက်ခကလစ်ကတ်စလာက VOE ကိုပြောပါတယ
် He will be eager to contest a by-election to get into the House of Parliament. He will be eager I imagine to take over from Dr. Mahathir while Dr. Mahathir
ဟာဂျာဗျာယူကောက်ဘွေးကနေလွတ်တော်အမတ်ဖြစ်ယူကောက်ခံရမှုအတွက်စေကားထက်တန်နေပါတယ်သူဟာဒေါက်တာမဟာဒီယာထံကနေဝန်ကြီးချုပ်တာဝန်ကိုလွှဲပြောင်းရယူဖို့မျှော်မှန်းနေပါလိမ့်မယ်မဟာဒီယာကလည်းအန်ဝါအနေနဲ့အစဉ်သင့်ဖြစ်နေလောက်တဲ့အချိန်တနှစ်ဒါမှမဟုတ်နှစ်နှစ်လောက်ထိတာဝန်ယူထားလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဒီတော့ဒီကြားထဲမှာသူတို့နှစ်ယောက်ကြားတင်းမာမှုအနည်းချင်းတော့ရှိနိုင်ပါတယ်လို့ပြောသွားတာဖြစ်ပါတယ်တချိန်ကဒေါက်တာမဟာဒီယာဟာသူဝန်ကြီးချုပ်လုပ်စဉ်ကာလအတွင်းအာဏာပြအုပ်စိုးခဲ့သူတဦးဖြစ်ပြီးအစိုးရအပေါ်မှာအစ္စလာမစ်ဘာသာရေးခေါင်းဆောင်တွေလွှမ်းမိုးတာကိုမလိုလားသူတဦးဖြစ်ပါတယ်အန်ဝါအီဘရာဟင်ကတော့အပျော်စားဘာသာရေးသမားတဦးဖြစ်ပြီးသူတို့နှစ်ဦးကြားမှာသဘောထားကွဲလွဲမှုတွေရှိလာနိုင်တယ်လို့ခရစ်စလာကသုံးသပ်ပါတယ်အန်ဝါအီဘရာဟင်ဘက်ကလူတွေကတော့သူ့ကိုအစိုးရရဲ့အကြီးအကဲဖြစ်အမြန်ဆုံးဖြစ်လာတာကိုမြင်လို့နေကြတယ်လို့ခရစ်စလာကပြောပါတယ်။အန်ဝါအီဘရာဟင်ရဲ့ဇနီး One Isla One Ismail ဟာဒေါက်တာမဟာဒီယာရဲ့အစိုးရမှာဒုတိယဝန်ကြီးချုပ်ဖြစ်တာဝန်ယူထားပါတယ်။အခုချိန်မှာတော့ဒေါက်တာမဟာဒီယာကမစ္စတာအန်ဝါအီဘရာဟင်ကိုယာတူလွှဲပြောင်းမပေးခင်နှစ်နှစ်သူဝန်ကြီးချုပ်ဖြစ်တာဝန်ယူထားမယ်လို့ပြောပါတယ်။အန်ဝါအနေနဲ့လည်းမဟာဒီယာထံကနေဝင်းကြီးရုပ်တာဝန်လွှဲပြောင်းမရယူခင်လွတ်တော်အမတ်တဦးဖြစ်ပြန်လည်ရွေးကောက်တင်မြှောက်ခံရဖို့လိုအပ်မှာဖြစ်ပါတယ်ခင်ဗျာ
ဥဆံမိုးဝေတင်ပြပေးသွားတာပါ VOA American အတန်ရဲ့ကြာသပတေးနေ့မနေ့ပိုင်းစီစဉ်တွေကိုလိုင်းတိုမီတာ24 48 50တို့ကနေဖမ်းယူရရှိနိုင်ပြီး VOA ရဲ့ Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီတောတာရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့ကြာသာပတေးနေ့မနေ့ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရာအစီအစဉ်တွေနဲ့အတူ
ဟောတချို့အစီအပိုင်းတွေကတော့ဟိုမြို့ပြဒေတာတည်တောင်တဲ့အခါကျတော့ဒီလေတွေဟိုပုံလီရဝယ်ရတယ်ရှိတဲ့အခါကျတော့
အပြည့်အစုံကိုမြန်မာရေးသုံးသပ်ချက်ကဏ္ဍမှာနားဆင်ရပါမယ်အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေတဲကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုမူရင်းအာပေါ်မပြည့်ဥကျော်ဇန်တာနဲ့ကျွန်မမြသစင်အောင်တို့ကတင်ဆက်ပေးထားပါတယ်ရှင
်မြန်မာပြည်ကမောင်းထုတ်ခံရိုဟင်ဂျာမွတ်စလင်တွေရဲ့ဝန်ထဲကြီးနူးဝယ်ဥပုလာဆရာကောင်းစင်နဲ့အဒမ်ဝစ်နော်ဂျီရဲ့ဆောင်းပါးကို independent.co.uk မှာဖတ်ရပါတယ်မြန်မာပြည်ကထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်တွေဟာသူတို့ဘဝမှာပထမဆုံးအကြိမ်အဖြစ်ရမ်ဒန်ဥပုလာကိုအကြောက်အလန့်ကင်းမဲ့စွာပြုလုပ်နိုင်ကြပါပြီလို့ရေးသားပါတယ်ပြခဲ့တဲ့အော်ဂူလာမှာဖြစ်ခဲ့တဲ့နောက်ဆုံးအကြိမ်အကြမ်းဖက်မှုမတိုင်ခင်ကလည်းရခိုင်ပြည်နယ်ကမွတ်စလင်တွေဟာဘာသာရေးလွတ်လပ်ခွင့်မရရှိခဲ့ကြပါဘူး။ဘူအိုက်ဆူဆူရဲရာဇီဥရူအောက်မှာအကာအကွယ်သိပ်မကောင်းဘဲနဲ့နေစဉ်အစားဆောင်ရမှာဖြစ်ပါတယ်။ဒါပေမဲ့တချို့ကလည်းမြန်မာပြည်မှာတော့ညမထွက်ရအမိန်နဲ့ဝတ်ပြုစုတောင်းတာကန့်သတ်မှုခံခဲ့ရပြီမဲ့အခုထက်တော့သာတယ်လို့ပြောတဲ့အကြောင်း Access ဗဇာမှာအခြေစိုက်တဲ့ UNHCR အရာရှိ Caroline Gluck ကိုကိုးကားရေးထားပါတယ်။ဘင်္ဂလားဒေ့ရှ်ပြည်မှာတော့ရိုဟင်ဂျာတွေကိုကျန်တဲ့မွတ်စလင်တွေကလည်းအချင်းချင်းကြိုဆိုကြပါတယ်။ဒါကြောင့်သူတို့အများစုအတွက်ဝန်သာဝန်နေစရာရောပြွန့်နေတဲ့ဥပုလာဖြစ်တယ်လို့လည်းမစ်ဂလကဆိုပါတယ်။ရမ်ဒန်ဥပုလာဟာမွတ်စလင်ပြည်ကလေးအားအလှအတန်းပေးကြရတဲ့ကာလဖြစ်တဲ့အတွက်ဘင်္ဂလားဒေ့ရှ်မှာရှိတဲ့အလှရှင်တွေကလည်းသူတို့အတွက်အလှအတန်းတွေစတင်ပြုလုပ်နေကြပြီလို့ဆိုတဲ့အကြောင်းဆောင်းပါးရှင်ကဗြိတိန်နိုင်ငံထုတ် The Independent သတင်းစာမှရေးသားထားပါတယ်။
အခုဆက်လက်ပြီးတဖြည်းဖြည်းလူမျိုးတုံးတက်ဖြတ်မှုဖြစ်เสียရရောက်တဲ့ကချင်ခရိယန်လူနည်းစုအပေါ်ကဘာကမတိကြတဲ့စစ်ပွဲဆင်နွှဲမှုဆိုတဲ့ခေါင်းစဉ်နဲ့ The Guardian သတင်းစာမှာ Libby Hogan ရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြလုပ်ပါရတယ်။1962ခုနှစ်မြန်မာစစ်တပ်အာဏာသိမ်းခဲ့ချိန်ကစပြီးအစိုးရစစ်တပ်နဲ့ကချင်လူမျိုးရေးတပ်မတော် KIA ကြားပဋိပက္ခတွေဖြစ်ပွားနေခဲ့တာပါ2016မှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ပါတီအာဏာရလာပြီးလက်နက်ကင်ဖွဲ့တွေနဲ့ NCA ငြိမ်းချမ်းရေးသဘောတူညီချက်စာချုပ်ချုပ်ဆိုဖို့ကမ်းလှမ်းခဲ့ပေမဲ့ KIA ဘက်ကလက်မခံသေးပါဘူးလို့ဖော်ပြထားပါတယ်။အပြစ်မဲ့အရက်သားတွေတည်ဆုံကြရတဲ့ကချင်ပြည်နယ်တွင်းကပဋိပက္ခတွေအများဆုံးချုပ်ငြိမ်းအောင်လုပ်တင်တယ်လို့လဲကုလသမဂ္ဂလူအခွင့်အရေးကျွမ်းကျင်သူရန်ဟီလီကတိုက်တွန်းထားကြောင်းဆောင်းပါးမှာရေးသားထားပါတယ်။တိုင်းရင်းသားတွေကတော့ကိုဒေတာကိုကာကွယ်ပြီးတန်းတူလူအခွင့်အရေးရလိုခြင်းသာဖြစ်တယ်လို့ကချင်လွတ်တော်အမတ်တဦးကပြောတာကိုလည်းလူအခွင့်အရေးလှုပ်ရှားသူတွေကလက်ခံကြပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုစစ်တပ်ကလက်နက်နဲ့ဖြေရှင်းဖို့မဖြစ်နိုင်ဘူးလို့လူအခွင့်အရေးအထူးကျွမ်းကျင်သူဒေးဗစ်ဘော့ကသုံးသပ်တယ်လို့လည်းဆိုပါတယ်မြန်မာစစ်တပ်ရဲ့ဗျူဟာဖြစ်တဲ့ KIA ကိုအမြင့်ဖြတ်လိုတာဒါမှမဟုတ်ဖိအားပေးပြီးအပြစ်အခက်ရစဲရေးစာချုပ်လက်မှတ်ထိုးခိုင်းမှုလုပ်တာဟာလက်ရှိပဋိပက္ခတွေရဲ့အကြောင်းရင်းလို့ဆိုနိုင်ပေမဲ့ဒီစစ်ပွဲတွေနောက်ကအခြားအကြောင်းတစ်ခုကတော့ကချင်မြေရဲ့တယံဇာတအရင်းမြစ်တွေကြောင့်ဖြစ်တယ်လို့လည်းကချင်တိုင်းရင်းသားတို့ကပြောကြောင်းပေါ်ပြပါရှိပါတယ်စစ်ဖြစ်ရာဒေတာရွာရီအခြေအနေကခြောက်ခြားစရာဖြစ်နေပြီးကချင်ပြည်နယ်မြို့တော်မြစ်ကြီးနားတဝိုက်ဒုက္ခသည်စခန်းတွေမှာစစ်ဆောင်ပြည်သူတွေဟာဝါတဲငယ်ကလေးတွေရှိရာစခန်းတွေမှာနေကြရပါတယ်တချို့ကလည်းတရုတ်ပြည်နယ်ဆက်ကိုထွက်ပြေးတင်းရှောင်ကြပါတယ်အနာဂတ်မဲ့နေတဲ့လူငယ်တချို့ကတော့ဒေတာမှာအလွဲတကူရနိုင်တဲ့ဘိန်းဖြူသုံးဆွဲသူတွေဖြစ်လာကြပါတယ်လို့ရေးထားပါတယ်ဒီလိုအခြေအနေတွေဟာတဖြည်းဖြည်းချင်းလူမျိုးတုံးတက်ဖြတ်ရာရောက်နေပြီလို့လဲပတ်ဂျေဆန်မူရစ်ဆေးဝါးတိုက်ဖြတ်ရေးအဖွဲ့အတွင်းရင်းမှုတဦးဖြစ်တဲ့နခွန်တန်ဂွန်ကပြောကြောင်း The Guardian သတင်းစာဆောင်းပါးမှရေးသားထားတာကိုဖတ်ရှုရပါတယ်ရှင်
မြန်မာနိုင်ငံအပေါင်းဝင်ကမ္ဘာနေရာအနှံ့ပြားမှာစစ်ပွဲတွေအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ကလေးငယ်တွေတက်ကြီးရွယ်ဝတွေအပေါင်းဝင်အပြစ်မဲ့ပြည်သူတွေတည်ကြေဒဏ်ရာရထိခိုက်နေကြရတာနေစဉ်နဲ့အမျှကြားနေမြင်နေကြရပါတယ်နော်ဒါကြောင့်ကမ္ဘာစစ်ပွဲတွေပြည်ပခါတွေနဲ့မငြိမ်းချမ်းမှုတွေချုပ်ငင်းအောင်လို့စူတောင်းပွဲတွေလုပ်ကြဆန္ဒထုတ်ဖော်ပွဲတွေလည်းလုပ်နေကြပါတယ် VOA တော်ရရှင်တွေအနေနဲ့လည်းတစ်ဖက်တစ်လမ်းကပါဝင်စူတောင်းခြင်းနဲ့ဆိုရင်တော့VOA ကနေပြီးငင်းငင်းရေးတချင်းလေးတွေနဲ့ဆူတောင်းပေးနိုင်ပါလိမ့်။ဒီငင်းငင်းရေးပေါ်ကိုယ့်ရဲ့ဆန္ဒနဲ့ဘယ်သူ့အတွက်တောင်းဆုပြုခြင်းလဲဆိုတာသတင်းစကားတူလေးတွေရေးပေးကြစေချင်ပါလိမ့်။ Facebook ပေါ်မှာဒီနေရာမှာလာရေးလို့ရသလိုအီးမေးလ်ကဆိုရင်လည်း bamis@voanews.com ဆိုတဲ့အီးမေးလ်ကိုငင်းငင်းရေးအတွက်တေးတန်ဆိုတဲ့ခေါင်းစဉ်နဲ့ရေးပို့လိုက်ပါ။ကိုယ်တိုင်သတင်းစကားပါခြင်းတဲ့တွေလည်းအသံဖိုင်ပေးပို့နိုင်ပါလိမ့်။ဒီတစ်ပတ်တင်းငွေမြန်မာပြည်ကပေးစာများအစီအစဉ်မှာထုတ်လွှင့်ပေးမှာဖြစ်ပါလိမ့်။
VOA မြန်မာပိုင်းရဲ့ကြာတာပရင်းနေ့မနေ့အစီအစဉ်တွေကိုနားဆင်နေကြရတာပါအခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြရပါမယ်မနေ့ခင်းတိုင်းနားဆင်နေကြ American Idiom 3အင်္ဂလိပ်သင်ခန်းစာတွေကိုဒေါ်လှလှတန်းကစီစဉ်တင်ဆက်ပေးမှာပဲရှင
်ဒီနေ့မြန်မာတွေ့ကျင်ပြမယ် Idiom အသုံးကတော့
Beating a dead horse.
ဆိုတာပဲဖြစ်ပါတယ်။ဆာလုံးမောင်က B-E-A-T-I-N-G Beating ကရိုက်တာ၊နှက်တာ A-D-E-A-D Dead Theta H-O-R-S-E Horse ကမြင်းဆိုတော့စကားပိုက်တစ်ခုလုံးရဲ့လုံးကောက်ဒီပဲကတော့သေနေတဲ့မြင်းကိုရိုက်တဲ့သဘောပါ။ခိုင်းကျင်လို့သေနေတဲ့မြင်းကိုရိုက်နှက်တယ်ဆိုရင်ရိုက်တဲ့လူသားလက်နာမယ်သေးနေတဲ့မြင်းကတော့ပြန်အသက်ရှင်လာမှမဟုတ်တဲ့သဘောဖြစ်လို့အကျိုးမရှိတဲ့သဘောကိုဆက်လုပ်လို့ရှိရင်ဘာမှကိုယ့်အတွက်ရလတ်မဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာလည်းချွဲပါဆောင်တီသဲသဲရေသွန်းဆိုတဲ့စကားမျိုးလိုပေါ့။အကျိုးမရှိမဲ့ဟာမျိုးမျှော်လင့်ချက်ကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေးကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George ကပြတဲ့ဥမာကိုနားဆင်ကြကြရအောင
် You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
သူကိုအရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာအချီနီပါသူကအသက်သာအသေးခံသွားမင်းအရက်ဖြတ်မဲ့လူစားမျိုးမဟုတ်ဘူးဗျာလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
မျော်လင့်ချက်မရှိဘူးဆိုတာကိုသိရနဲ့လေကုန်ခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ
Beating a dead horse.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလာတန်းစီစဉ်တင်ဆက်တာဖြစ်ပါတယ်ရှင်အခုဆက်ပြီးအပစင်ကန္တာတစ်ခုဖြစ်တဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးပါမယ်မြမနိုင်ငံမှာအရေးပါဆုံးလူဦးရေအများဆုံးဖြစ်တဲ့လယ်သမားလူဒန်းစားတို့ရဲ့ဘဝဟာလွတ်လပ်ရေးဒီဘက်ခေတ်အဆက်ဆက်မှာဘလောက်ထိတိုးတက်ကောင်းမွန်လာခဲ့ပါသလဲလက်ရှိမှာကတော့လယ်သမားတို့ဘဝအခြေအနေတိုးတက်ကောင်းမွန်ရေးအတွက်အစိုးရကဘာတွေဆောင်ရွက်ပေးနိုင်တယ်လဲဆိုတာလယ်သိမ်းခံလယ်သမားတို့ဘက်ကလိုက်ပါဆောင်ရွက်ပေးနေတဲ့လူခွင့်ရေးရှိနေဦးသိန်းတန်းဦးနဲ့ဦးကျော်စံတာကဆွေးနွေးသုံးသပ်ထားပါတယ
်ဦးသိန်းတန်းဦးခင်ဗျာဒီနေ့မြန်မာနိုင်ငံမှာလယ်သမားတွေရဲ့ဘဝဟာလွတ်လပ်ရေးဒီဘက်နောက်ပိုင်းခေတ်တွေမှာပိုပြီးတိုးတက်လာတယ်လို့အကြံပြင်းသုံးသပ်လို့ရမှာခင်ဗျာ
အကျဉ်းချင်းပြောမယ်ဆိုရင်တော့ဖြစ်တယ်ပေါ့နော်တကယ်တကယ်အသေးစိတ်တစ်ချက်စီပြောကြမယ်ဆိုရင်တော့တချို့ချက်တွေကလည်းသိမထူးခြားတာဘူးလို့လည်းကျွန်တော်ပြောရမှာ
ဆိုတော့လွတ်လပ်ရေးပြီးကြတဲ့အချိန်လာခဲ့တာပေါ့ဒါပေမဲ့မချသေးခင်ခစ်တွေကဆိုကြပါစို့နာဝတာနာဖာခစ်တုံးကအဲ့ဒီကကျွန်တော် BBC သတင်းထောက်အနေနဲ့ဗန္ဒာရေးဝန်ကြီးတပါးကိုမေးခဲ့ဖူးပါတယ်ဒီမေးခွန်းကိုသူကပြောသွားတယ်အမနိုင်ငံလက်သမားတွေဟာသူတို့ခစ်ပေါ့လေအဲ့ဒီနာဝတာခစ်မှာလောက်ဘယ်တော့မှမချမ်းသာခဲ့ဘူးအခုခါမှာလက်သမားတွေအိမ်မှာရေခက်တစ်တာတွေ TV တွေနဲ့ဆိုပြီးတော့သူကပြောသွားတာရှိပါတယ်။အဲ့တော့တကယ်တိုးတက်ခဲ့ပါလားခင်ဗျာအဲ့ခါကမမီးရင်လည်းပြန်ပြောပါဦး။
တချို့အစိတ်ပိုင်းတွေကတော့ဟိုမြို့ပြဒေတာတည်တောင်တဲ့အခါကျတော့ဒီလေတွေဟို ပုံလေးတွေဝယ်ရတယ်ရှိတဲ့အခါကျတော့ဒေလောင်းရသွားတဲ့လက်သမားတွေကတော့သူ့လက်တွေရောက်ပြီးတော့ကြီးပွားထမ်းတာသွားတယ်ရှိပါတယ်ဒါကအနည်းစုကအများစုကတော့လက်တွေအကုန်လုံးဟိုမတူဘူးပေါ့ဗျာနောက်ကနာခစစ်စိုးရတဲ့ကစပြီးတော့ဆရာဆရာတော်ကထားတဲ့အနေထားမျိုးတော့ရောက်အောင်ဆိုသူတို့လက်တွေမရေသိမ့်ခံနေရညီကြီးရတဲ့အစိတ်ပိုင်းတချို့ရှိပါတယ်အဲ့ဒါတွေကတော့ညီလေတယ်ဒါပေမဲ့အများစုကတော့ညီတွေကိုလက်ညီတွေကိုမရေနဲ့လွတ်ခဲ့ရတာဘယ်ခေတ်နဲ့မှမတူဘူးလို့ကျွန်တော်ဆိုတယ်
Larry ကိုမတရားသိမ်းငယ်ဆိုတော့အဲ့လိုလက်သိမ်းခံရတဲ့လက်သမားတွေဘက်ကတရားဥပဒေရပ်တည်ထားတာကဘယ်လောက်အခိုင်အမာမှာရှိပါသလဲအမှန်တကယ်ကတော့ဒီည
ီလေးဦးညီကြီးတွေပဲ1994ခုနှစ်ညီမနဲ့ညီသေးဦးတွေပေါ့နော် Then Acquisition Act ဆိုတာဒါကျွန်တော်တို့ကိုလူလီခက်ကအင်္ဂလိပ်နယ်ကျေးသမားပြဋ္ဌာန်းထားရတာတရားအကျိုးပဲဒါပေမဲ့အဲ့ဒီဥပဒေမှာလက်သမားအကျိုးရှိသွားတဲ့ပြဋ္ဌာန်းတဲ့ပြဋ္ဌာန်းချက်တွေပါတယ်လက်သမားကမနစ်နာအောင်ကြိုကြီးပြီးတဲ့အခါမှာလိုက်နိုင်မယ်ညီကြီးအခိုင်အမာပြဌာန်းတာဒါဟိုမဆလာဖြစ်နေရပေါ့ဆောက်ဆက်နေနောက်ပိုင်းဒီစစ်ဘုတ်တူကြီးတွေပြန်လာပြီးတော့ဟိုဒေသမှာဦးကြီးတွေရဲ့ငွေတွေသိမ်းတဲ့အခါမှာလည်းဘုံကကျွန်တော်တို့လှည့်ပြီးတော့မကြည့်ဘူးဒီကိစ္စတွေဖဲ့သွင်းသွင်းရတာမရှိဘူးတောက်လျှောက်စင်တိုက်ဆက်တိုက်2020အထိသိမ်းခဲ့တဲ့နေရာတွေဟာလည်းဆောက်ရကုသည်ညီသိမ်းဦးတွေကိုဘုံကလိုက်နာခြင်းမရှိသေးနဲ့ဟိုသိမ်းနေကြတာပါအဲ့တော့ဒေသမတွေကဥရိယကာကိုဘုံကမရဘူးလို့ပဲကျွန်တော်တို့ပြော
အခုခင်မာလည်းပဲလက်မည်အသိခံရတဲ့လက်သမားတွေရဲ့ပြဿနာမကြာခဏကြားနေရပါတယ်။ဥသိမ်းသမှုကိုယ်တိုင်လည်းပဲဒီကိစ္စရဲ့အဲ့ဒီလက်သမားတွေပဲကလိုက်ပါဆောင်ရွက်ပေးနေတဲ့စီနီယီတူဖြစ်ပါတယ်။ဆိုတော့အခုခါမှာရောအဲ့ဒီဥပဒေအတိုင်းဒုတိယမှာအဲ့ဒီဥပဒေထက်ကောင်းတဲ့ပြဋ္ဌာန်းချက်ပြင်ဆင်ချက်တွေလုပ်ပြီးတော့လက်သမားတွေအသိခံမဲ့ကိစ္စကိုအခောက်အွယ်ပေးတဲ့ဥပဒေရှိပါသလား
။မရှိပါဘူးခင်ဗျာ။ဟိုမဆလာဖြစ်တုန်းကမှ6/63မိနစ်ကျောင်းလက်သမားခွင့်ရကာဝယ်ဆောက်ရှောက်ပြီးဥပဒေဆိုပြီးတော့ပြန်ထလိုက်တာတွေရှိသေးတယ်အားလည်းဒီခွန်တဲကျွမ်းသားတွေဟိုတို့ဝရမကအဘူးကဒါအဆန်းတော့မဟုတ်ပါဘူးရတတိယဘအုပ်ချက်တုံးတွေပုံမှန်60မှာပေးထားတဲ့အခွင့်အရေးကိုသူပြန်လုပ်တာပေါ့နော်အဲ့ဒီအခွင့်အရေးလေးကိုပြန်လုပ်တာအနည်းငယ်ပဲရှိတာပါအဲဒါရတယ်အဲ့ဒီဟာကိုဖြတ်သိမ်းပြီးတော့ကင်မရာကြီးသိမ်းစင်ဆိုရတဲ့ထဲမှာကျတော့တောင်းပြေသမားအခွင့်အရေးနဲ့ပတ်သက်တဲ့ဥရေပြည့်တစ်ခုပြန်ထမ်းလိုက်တော့အဲ့ဒီမူလဥရေကမပူးရှိတော့မရှိတဲ့အခါကျတော့အဲ့ဒီဒီမူစုဘဲစုဥရေလေးရဲ့တော့ဘယ်ခံစားခွင့်တော့မှဟိုလက်မားတွေခင်ဗျာမရကြတော့ပါဘူးသူတို့ကကွယ်ပေးတဲ့1990နဲ့ဒီသိန်းဦးတွေဆိုတော့ဘယ်သူမှမလိုက်နိုင်ဘူးအရေးလည်းမတက်ဘူးအဥသိန်းစိတ်ခင်မှာလက်ကောင်းငါတောင်သူတွေရဲ့မိတွေကိုသိတဲ့အခါမှာဥပိုင်နဲ့ဒါဒီဝန်ပေါင်းနဲ့ပေါင်းပြီးတော့ဒါဒီယာရော်ကြီးတွေဟိုတကာလပေါင်းစင်းရေးပဲနဲ့ချာထမ်းဥတွေကြီးရှိပါရဲ့ဒါနဲ့အဲ့ဒါယူဘေးချင်းထင်းတယ်လို့အနိုင်ထက်လုတ်ခဲ့ကြတာ
အခုလဲသိမ့်နေဆိုရက်ကကြမှာသိမ့်နေလူတွေကဘယ်သူတွေလဲသူတို့ကလူဒန်းစားတရားအနေနဲ့အလွှာတစ်ခုနဲ့စီရသတ်မှတ်ပြီးခြုံပြောလို့ရပါသလားသူတို့မဟုတ်ဘယ်လူကြောင့်သိမ့်ရတယ်ဆိုတာနဲ့ဆင်ပြောင်းအောင
်ဟုတ်တကယ်တော့6/99တော့ကစတင်နေပြအဲ့ဒီဗမာပြည်မှာဧကကို1000နဲ့1000နဲ့ချီပြီးတော့ဒီကုမ္ပဏီတွေကိုပေးတာပေါ့နော်ကျွန်တော်နားနေတဲ့တော့ကတော့ရေအားရင်းစနစ်ကိုထူထောင်တဲ့နေရာမှာအစိုးရကုမ္ပဏီတွေကိုပါဝင်ပေးပြီးတော့လုပ်ကြပါဆိုပြီးတော့ပေးလိုက်တာကနေစပေါ်လာလို့ထင်တယ်ဒါပေမဲ့အဲ့လိုသူခိုင်းလိုက်တဲ့ကုမ္ပဏီကဘယ်မဆိုင်ကျင်းတဲ့ဖြတ်ပြီးတဲ့ညီတွေကိုတက်တော်တွေခုတ်ဖြေရောင်းစားခဲ့ကြတာ ਉਹ ရအဲ့ဒါလူရန်စားတရပါပဲဒီခိုးနီခရိုရခရိုရောင်းစုံပေါ့ဗျာဘာတွေဥတော်တက်ပြီးတော့သူတို့ဒီညီတွေအများကြီးသိမေဒီယာတွေဥရောင်းစားထားတော့ဗမာပြည်မှာအရင်ရှိခဲ့တဲ့ဧက12တန်းနဲ့မှာဒီတက်တန်းကျော်ကျော်ပေါ့နော်တိုင်ဆိုင်တဲ့လူတွေရှိတယ်လို့တော့မှာကျွန်တော်အတိအမတိနိုင်တဲ့သတင်းတွေကသိရပါတယ်အဲ့တော့အာနာရှိတဲ့လူနဲ့လက်တင်နဲ့ခရူဒီတွေသူတို့တကယ်တမ်းကြီးတွေဒါတွေကလူနှန်းစားတရားနေနဲ့ပေါ်ပေါက်ပြီးတော့ဗမာပြည်ရဲ့ဒီစီဦးထောပတ်တွေအကုန်လုံးကိုလေဝကြီးအုပ်ခဲ့ကြတာပ
ါတကယ်တော့လေယာမြေလုပ်ငန်းတူတက်ဖွံ့ဖြိုးမှုအတွက်ဆိုတော့လေယာမြေအရင်းရှင်စနစ်ပဲဆိုရပါစို့ကုမ္ပဏီကြီးတွေရဲ့လက်ထက်မှာထားမှပဲအဲ့လေယာမြေကိုစက်မှုလေယာဖြစ်အောင် industrialization လုပ်တာတို့နိုင်ငံခြားကိုတင်ပို့ဖို့အတွက်ပို့ပြီးတော့အချင်းဟိုမြန်မာစီလာရော foreign export မြန်မာစီလာရောဖြစ်မယ်လို့မူအားဖြင့်တော့ကြားဟုပါတယ်ဆိုတော့မြန်မာပြည်မှာလည်းအဲ့ဒီအတွက်တော့လှုပ်တယ်လို့ထင်တာပဲသို့တော်လည်းပဲသူတို့ရဲ့အဓိကအားနည်းချက်ကစိမ့်တဲ့နေရာမှာထိုက်တန်တဲ့တန်ရတန်ချင်းမပြေဝဲနိုင်သူတို့အသိခံလက်သမားတွေရဲ့အကျိုးစီးပွားကိုလုံးဝမငဲ့ကွယ်ပယ်နိုင်လို့နေတယ်ဆိုတဲ့ဘောပေါ့
ဟုတ်တယ်ကအဲ့လိုဖြစ်တယ်နောက်ပြီးတော့အဲ့ဒီမှာလည်းပဲတီဝီလီရတဲ့ကွဲသွဲတဲ့အယူအဆတွေရှိတယ်လိုပဲသူရတဲ့ Joseph Stiglitz ဆိုသူတို့ဒီ globalization ကိုစတင်တဲ့ကျန်ဒီချန်နယ်အုပ်စုတွေကကြာတယ်သူတို့ကဒီဆေးအေကတုံးထုံပေါ်ကြာအဲ့ဒါလေသမားတွေကိုတင်းအားစုတွေ input ထည့်ပေးပြီးတော့မှထုတ်တာကောင်းမယ်ဗမာပြည်လိုနေရာမျိုးကကုမ္ပဏီတွေကို ဧကရေအများကြီးပိုင်ဆိုင်ပြီးတော့လုပ်ခိုင်းလို့မရနိုင်ဘူးဆိုတဲ့အယူဆတစ်ခုပဲရှိခဲ့တယ်။ဘုရားကကဆရာဦးကျော်သံသာပြောသလိုပဲကျွန်တော်ထင်ပါတယ်ကုမ္ပဏီတို့ပေးတဲ့ရည်ရွယ်ချက်ကတော့အဲ့ဒါဖြစ်နေ။ညီအားချင်းစနစ်ကိုကုမ္ပဏီတို့တာဝန်ပေးပြီးတော့ထူထောင်ခိုင်းတယ်ပေါ့။ဒါပေမဲ့ကုမ္ပဏီတွေကဟိုဒီတက်လည်းမဆိုင်ပဲနဲ့အဲ့ဒါတွေ၅ခံနေတူရာတို့တက်တူပတ်တရားဂရန်ခံပြီးတော့တက်တော်တွေခုတ်ရောက်လာတာဆက်တယ်အလုပ်တွေလုပ်တဲ့အခါကျတော့ဒီမှာဘာမှမရပဲနဲ့လေသမားတွေဒီဆုံးနေတာလဲကျွန်တော်တို့အဖတ်တင်ကြိုင်းတယ်လို့ကျွန်တော်ထင်ပါတယ်
နောက်တစ်ခုကဒီလိုလှုပ်လိုက်ခြင်းအဖြစ်အခုလောလောဆယ်မှာမြန်မာနိုင်ငံရဲ့ဆန်စပါပြပတင်ပို့မှုပို့ပြီးတော့မြန်မာလာတယ်လို့စင်းကြရတာဖော်ပြနေပါတယ်ဒါကိုကြည့်ရင်တော့တစ်ဖက်ကတော့ဒါတိုင်းပြည်အတွက်ကောင်းတဲ့သဘောလို့တော့ပြောလို့ရမလားခင်ဗျအ
ဲ့စင်းကြရတယ်ကျွန်တော်တော့မယုံဘူးဗျဟောဒီကျွန်တော်ဗမာပြည်မှာဒီနေ့အချိန်ဒီစင်းကြရဆိုတာဟိုယုံကြည်ကိုးစားနိုင်လို့တဲ့ဟိုဟိုအချက်လက်တွေကိုမဟုတ်ဘူးဟိုသူတို့လူရင်းလူတို့ပြည်မလို့လို့လုပ်တဲ့ဒီတန်းကြီးမှာရှိတဲ့စဉ်းစားတွေကိုကျွန်တော်သဘောယူနေကျွန်တော်တစ်သက်လုံးနဲ့ရင်းကြည့်ပြရတယ်ကျွန်တော်မယုံကြည်နိုင်ပါဘူးခင
်ဗျာ။စံစဘာနိုင်ငံသားကိုတင်ပို့မှုတိုးတက်လာတယ်ဆိုတာသင်တန်းမယုံဘူးဆိုတော့ဆရာကြီး။အာမြန်မာနိုင်ငံရဲ့စဘာဈေးလက်သမားတွေရရှိရဲ့စဘာဈေးကရောဝေကြီးဖောင်းပွားမှုနှုတ်ကပါထက်တွေ့အောင်တော့အရင်တက်ပို့ပြီးတော့လက်သမားတွေဟာတန်ရတန်ကြီးပို့ရလာတယ်လို့တော့မပြောနိုင်ဘူးခင်ဗျာ။
ဒီဒေယာမီဈေးနှုန်းရရလာတာတော့မှန်နေဗျ။ဆိုင်နဲ့ကုန်ကြတဲ့စရိတ်ပေါ့နော်။ဒုဒေတိကတည်းကကုန်ကြတဲ့အော်နောက်ကြည့်တဲ့နဲ့အဲနောက်ကကျွန်တော်တို့ဒီယူကောက်ဆိုင်ယူနှုတ်တဲ့အလုပ်သမားကစိတ်တွေဒါနဲ့တွေ့လို့ရှိတယ်။ကျွန်တော်ခင်လေလေသမားတွေကဒီခရိတ်တောင်ဖြစ်တာလေ။ဒါဒီမှာသမင်းမဝဘူးမကြီးွားနိုင်တဲ့အတွက်ကုမီကိုသိမက်မောတဲ့လူတွေကလဲပြီးတော့ကျန်တဲ့မလေးရှားပါပြီးတော့ရော်ဘာရင်းနဲ့တွားမယ်။နောက်ငါးပန်းသိမ်းမောတွေလိုက်မယ်ဆိုပြီးတော့ဒီအင်အားလည်းအများကြီးလိုလာတယ်ဒီကားပေါ့နော်ဒီအဲ့ဒီဈေးမျိုးတွေကျွန်တော်ရောက်တယ်ဟိုဈေးကမရဘူးမဟုတ်ဘူး inflation ကြောင့်မအရင်ထဲတော့ကျနိုင်တယ်ဘာလို့ဆိုတော့မဆလာခင်မှာတော့ကမ္ဘာစကားပေါက်ဈေးရဲ့ဒီညင်းတဲ့လေးပေါ့ဗျာကျွန်တော်တို့ကြားလို့ရတယ်ဆေးအန်လုံးတော့ကိုယ်ရဲ့အဲဆင်းဆိုးရပြီးတဲ့အပြင်ဒေကွန်မြေကွန်လေးကိုလည်းပြည်နယ်နဲ့ကောက်ပြီးတော့ကုန်ပြီးဆုတ်ခွေတဲ့အခြေအနေမျိုးရှိတော့ဒီကခင်မှာတော့ဒီလွတ်လွတ်လပ်လပ်ဆိုက်လို့ရတယ်ကြောင်းချခွင့်လေးတွေလွတ်လပ်လာတဲ့အခါမှာတော့တစုံတရာအကျိုးရှိလာတယ်လို့တော့ကျွန်တော်တို့ပြောနိုင်မယ်ခင်ဗျာ
ကျသမားတွေအတွက်အရေးကြီးတဲ့ကိစ္စတစ်ခုကစိုက်ပျိုးစရိတ်ထုတ်ချီးတဲ့ကိစ္စအဲ့ကိစ္စကိုဘယ်လောက်လွယ်လွယ်ကူကူလက်သမားတွေလက်ထက်ကိုရောက်ပါသလဲလက်သမားတွေပြန်လဲပေးဆပ်ဖို့အတွက်ကရောဘယ်လောက်ထိအ short တင်းလောက်ထားသလဲဆိုတာလည်းပြောပြပါအောင်ခင်ဗျာ
ကျွန်တော်ခင်ဗျာအဲ့ဒီမှာလည်းကြေကနာတွေတော်တော်ရှိတယ်အသက်လုံးကျုံနေတဲ့အမတော်ကြီးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကြေကနာတက်ခဲ့တာပေါ့ဗျာဖတ်စာဝတ္တခိကြရေကဒီဘိုးလေးကြီးနေဝင်ခိကြတော့ကျွန်တော်တို့မရတော့ပါပဲဒီအမတော်ကြီးဆိုတာဘာမှမဟုတ်ဘူးမရနဲ့ဝိုင်းကျုံစနေတဲ့ဒီလိုလေးနဲ့ကျွန်တော်ကအကုန်ယောရတဲ့ဘဝပေါ့နော်ဒီသူတို့ခိုင်းလာတဲ့အကုန်လို့ကတော့သူ့တွေကြောကြပြီဒီတော့မှလည်းပဲလုံလောက်တဲ့အမတော်ကြီးတော့မရဘူးထင်တယ်ဒီဥဒိစ္စနဲ့ဆက်မတိုင်ခင်နေရနေပြီးတော့ဆစ်ဆွတ်တဲ့တက်ကလေးကဒီအာကြီးဆိုတဲ့လုပ်ဖို့အတွက်အသင်းအားစုတွေကိုဒီဇာမိုင်းနဲ့ပေါင်းလို့ဆိုတော့ပုံမနီကိုဒီအီကာပေါင်းခေါင်းနဲ့ချီပြီးတော့ချက်ပေးခဲ့တာအဲ့ဒီရည်ရဲ့ချက်ကိုထင်တယ်အစိုးရကမတားဘူးမပြီးရဲနဲ့ဒါကတော့ပေါင်းစည်းနေရတာပေါ်လာသေးတယ်ဒီနေ့ပုံစံမှာဆိုတော့နောက်ချက်ချင်းတန်ပြောက်သွားတယ်သူကကြေညာကြတော့အဲ့လိုပေါ်ပင်ကိုလိုက်လုပ်ပြီးတော့အခြေအနေပြပြသူ့ရင်ကြောင်းလေးကိုစိတ်ကူးမရှိတဲ့အခါကျတော့ဒီရဲ့စိတ်ကောင်းတော့လည်းပဲလက်တွေ့ကတော့မှအကောင့်ဖယ်မပေါ်ပဲဖြစ်တော့အခုလေးလေဒီကျွန်တော်လုံလောက်တဲ့အမတော်ကြီးကြီးမရဘူးဒါကမှလည်းထဲအကုန်လုံးမကြောက်ဘူးလို့ပဲကြောက်တယ
်ဟုတ်ကဲ့ခုနဆရာပြောတဲ့အထက်မှာလက်တွေ့အကောင့်ထဲပေါ်တဲ့နေရာမှာအဲ့ဒါစိတ်အရေးကြီးတဲ့ကိစ္စပါမူအားဖြင့်ဘလောက်ကောင်းကောင်းအဲ့ဒါဘာများအားနေချက်ရှိနေလဲဗျာမြန်မာနိုင်ငံမှာဘယ်ကိစ္စမှမဆိုမူမူကကောင်းပါရဲ့လက်တွေ့ဖြစ်မလာဘူးဆိုတာဘာလုပ်ရမလဲလူတွေကိုလဲပြရမလားတနည်းအားဖြင့်ဘယ်လိုလုပ်ရင်ကောင်းမယ်ထင်ပါလဲအ
ဲ့ဒါဒေသမားတွေကသူ့လူ့ချင်မှာကိုဖန်တီးဝင်ပေါ့ဗျာဒါဒေသမားတိုင်းကတွေပေါ့ဗျာဒါမျိုးတွေဖွဲ့ပြီးဖွဲ့ဖေးရမယ်အဲ့ဒီအနေနဲ့စင်တကယ်လေလုတ်တဲ့လေဒီလေပိုင်းချင်းဒီလက်တွေကိုဒီစင်ပြည့်တဲ့မတော်ကြီးတွေသင်အားစုအင်ပတ်တွေပေါ့ဗျာရအောင်လုပ်ရမှာအဲ့ဒါလေယာဉ်ပြဿနာတွေစီမံခံရဖို့ဒါကျွန်တော်တို့ NLD အစိုးရဆိုပြီးအထောက်အကူမှာလေယာဉ်ပြဿနာကိုဖြေရှင်းမှုဆိုတော့တောင်းပေးခဲ့တာဟိုတကယ်တမ်းကျတော့လုပ်နိုင်အဲ့ဒါခုနလေယာဉ်ဒီဖီစစ်တဲ့ကော်မတီတွေလေစစ်ကော်မတီတွေလေစီကော်မတီတွေလုပ်တည်နေအဲ့ဒီဟာတွေကဒေသမားဖြစ်တွေကိုကူစားပြုမှုကပါတီနဲ့အတော်များတယ်ခုကျွန်တော်တို့လူလူကျွတ်တဲ့ဆက်မှာတောင်းမှာဒေသမားတွေကိုပြင်းပြချက်ပြီးကျွန်တော်တို့ကူစားပြုလို့မပြောနိုင်ဘူးအဲ့တော့လေယာဉ်ဤကြောင့်မသိတဲ့လူတွေအစိုးရဌာနအတူတည်းကဒီမှာဝင်စီမံခံွဲတဲ့အခါကျတော့ခုနလိုဒီ mix management ပေါ့စီမံခံလို့မမှန်တာတစ်ချက်လေသမားတွေဘောကတကယ်မသိတော့ဟိုတက်လုတ်ကြိုင်နေတဲ့လေသမားတွေမပါတဲ့ကိုစားပြီးမှနေတဲ့အခါမှာဘယ်လိုလားတဲ့ကတည်းကပေါ်လာတယ်လို့ကျွန်တော်ပြင်းနေကြတယ်
ူကျော်စန်တာရဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ပတ်သူယုံကြည်ရာစီစဉ်မှာတော့ဘိတုကပညာရှင်စာရေးဆရာမမေကိုဘာကိုယုံကြည်တယ်လဲဆိုတာနားဆင်ကြရပါမယ်။မမိုးဖြူစီစဉ်တင်ဆက်ထားပါတယ
်။ဒီမှာကရာသီဥတုပြောင်းလဲခြင်းကိုယုံကြည်သူဖြစ်ပြီးတော့တဘာရာသီဥတုပိုင်ဝင်ခြင်းနဲ့လယောညီတွေရှိပြီးတော့နေတိုင်းသူကိုချိုးပြတဲ့အစာအုပ်များကိုဆက်လို့တင်တယ်လို့ယုံကြည်သူဖြစ်ပါတယ်။ဖုန်တိုင်းတွေငရင်တွေမိလာမှုတွေရေပြက်လက်မှုတွေရကြီးရရန်တာတွေကမ်းမပြိုတာတွေအားနေတဲ့ရင်းမြောက်သွယ်စနစ်နဲ့ရေဆိုးပိုက်တွေအတန်ဆူညံတာတွေလူညဉ့်ညံတာတွေရာသီဥပိုပြင်းတာတွေအပူလိုက်ရခက်တာတွေနဲ့စိတ်လန့်ဆိုပြီးတဲ့တင်ပန်းမှန်ဥယျာဉ်နဲ့ပါတာတွေကြောင့်လူတွေအထူးသဖြင့်မြမပြည်သူတွေဆက်စင်းရဒုက္ခရောက်ကြရပါတယ်1996ခုနှစ်ကနေပြီးတော့2015ခုနှစ်အထိတဘွားပေးတဲ့ခံရဆုံးနိုင်ငံတော်မြန်မာနိုင်ငံဒုတိယနေရာမှာရှိပါတယ်ရာသီဥတုကတကယ်ပြောင်းလဲဆိုရမှာဖြစ်တော့တဲ့ကြောင့်မို့လို့ကြိုတင်ပြင်ဆင်ထားဖို့လိုအပ်ပါတယ်။မုန်တိုင်းတက်ခိုက်မှုမြန်မာဖြစ်တဲ့အတွက်ကြောင့်မို့လို့အသံအုပ်ရင်ပြသခြင်းနေကြုံနိုင်ပါတယ်။မိုးသီထန်စာရာသီမှာဖြစ်တဲ့အတွက်ကြောင့်မို့လို့ရေရှမ်းမယ်၊မြေဆီလာပြုံးတိမယ်၊နေရာအဆောက်အဦတွေလည်းငင်းငန်းပြသဆောင်ဆောင်မှာဖြစ်ပါတယ်။ရေကြီးမြက်ပေတွေရှိလာမှာဖြစ်တဲ့အတွက်ကြောင့်မို့လို့အင်အားအဆောက်အဦတွေမကောက်ဘူး၊တဘာပိုင်ဝင်ချင်းပြသမယ်၊ရေတို့ငင်းငန်းမှုကြောင့်ယောဂါတွေထူပြောမယ်၊အသံအနေရဆုံးဆုံးနိုင်ပါတယ်။လူတယောက်တခုချင်းစီရဲ့ပြုမှုဆောင်ရွက်ချက်တွေကလောကကြီးကိုနည်းနည်းအများသိရမှုရှိပါတယ်။အထူးသဖြင့်အစာအုပ်တစ်လုံးတိစောက်တော့မယ်ဆိုရင်ကဘာကြီးပေါ်ကျိုးသိရမှုအများကြီးဖြစ်ပေါ်နိုင်ပါတယ်။ဒါကြောင့်အခြေခံအားဖြင့်အစာအုပ်တစ်လုံးဆောက်လုပ်ရခါမှာရောအသုံးပြုစဉ်ခါမှာရောထွက်ရှိလာတဲ့ကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှတ်မှုကိုတဏ္ဍာရီရောရှားပေးနိုင်တယ်။ရေရင်းမြေထိခိုက်မှုကိုထိန်းသိမ်းပေးနိုင်တယ်။ဆောက်ရသုံးချမှုကိုရောရှားပေးနိုင်တယ်။ဘေးရွက်ညစ်ချင်းနဲ့ပါပြီးတော့ဝန်းကျင်ကိုထိန်းသိမ်းဆောက်ရှားပေးနိုင်တယ်။အစာအုပ်မျိုးကိုဆောက်လုပ်တင်ပါတယ်။အကြံအစာအုပ်တစ်ခုဆောက်လုပ်မယ်ဆိုရင်စာစရိတ်မဲ့ဒီဇိုင်းနဲ့ဆောက်လုပ်ဖို့လိုအပ်ပါတယ်။စာစရိတ်မဲ့ဒီဇိုင်းနဲ့ဆောက်ထားတဲ့အစာအုပ်ရာဆိုရင်စာရဲ့ရင်းမြစ်ကိုထိန်းသိမ်းပေးတယ်။အသုံးပြုလို့ရတဲ့အရာမှန်သမျှကိုပြန်လည်အသုံးပြုနိုင်အောင်စ조사ပေးတယ်။စာအုပ်ဆောက်လုပ်နေစဉ်မှာရောအသုံးပြုနေစဉ်ခိုက်မှမှာပတ်ဝန်းကျင်ကိုအနည်းငယ်ဖြစ်စေတဲ့ဓာတ်ဥတန်းငွေတွေစုပ်ပစ်ပစ္စည်းတွေထုတ်လုပ်မှုနည်းနိုင်ဆုံးဖြစ်အောင်လို့ရည်ရွယ်တည်ဆောက်ထားတယ်။ဒေသရာသီဥတုရွာရင်ချင်းမိုးထုံတဲ့ဆင်လာအနည်းပတ်ဝန်းကျင်နဲ့လိုက်ရောညူတွေဖြစ်အောင်တည်ဆောက်ထားတယ်။လူထိုင်းမှုစနစ်ကိုမြင့်တင်ပေးတယ်။ကျန်းမာတိုးတက်မှုကအစအစပြီးတော့ရရှိအကျိုးပြုထောက်ပံ့ပေးတယ်။တက်ရှိဝင်းကျင်လောကကိုလည်းမပြတ်စင်နာကူညီထောက်ပံ့ပေးတယ်။ဒီလိုဆက်စရီမဆိုင်နဲ့ဒီဆိုင်ရချင်းအောင်ရရှိတဲ့တဘောပဝင်းကျင်ဆိုင်ရာကြိုးကျေးဇူးတွေကတော့လင်းနဲ့အရေးသွေးကိုတိုးတက်ကောင်းမွန်စေတယ်။တက်ရှိနဲ့ရေရရှိအောင်ကူညီထောက်ပံ့ပေးတယ်။ပေရက်ဆိုချိုနေတဲ့ဆုပ်ပြပစ္စည်းတွေနဲ့လည်းဝင်းကျင်ကိုကြိုးပြုတယ်။ပြန်လဲဖြစ်တည်နိုင်တဲ့တဘောဆိုင်ရဲ့ရည်မြင့်များကိုသာအသုံးပြုထားတယ်။ကဘာကြီးပုံလွှဲလာမှုကိုချွတ်ချောက်တားဆီးပေးနိုင်တယ်။ကရဆက်တိုင်းမှုစနစ်တွေကိုခွင့်ပြုထုတ်တက်စေတယ်။ဆက်စင်းနမဒီဇိုင်းနဲ့အစာအုပ်တွေဆောက်လုပ်မယ်ဆိုရင်လူမှုရေးဆိုင်အကျိုးကျေးဇူးတွေရရှိမှာဖြစ်ပါတယ်။အကျိုးကျေးဇူးတွေကတော့ဒေသတွေမှာရှိတဲ့စီးပွားရေးစနစ်တွေကိုအပိတ်ထပ်ပံ့ပေးတယ်။နေထိုင်သူတွေရဲ့ပတ်ဝန်းကျင်ဒေသရမှာဝင်ရောက်ကူညီမှာဖြစ်တော်ရကြမှုလို့ကိုကိုကိုလေးစားစေတယ်။ပြည်သူတွေရဲ့စိတ်ကိုကြည်နှုချမ်းမြေစေတယ်။ဆက်စင်းနမဒီဇိုင်းနဲ့ဆောက်လုပ်တာကြောင့်မို့လို့စီးပွားရေးဆိုင်ရာဝင်ကျင်ဆိုင်ရာအကျိုးကျေးဇူးတွေရရှိမှာဖြစ်ပါတယ်။ဆိုရင်လည်းအလင်းကိုကြိုးစီသုံးချနေအောင်ထပ်ပံ့ပေးရတဲ့ကြောင့်မို့လို့ဆိုရင်သုံးချမှုကိုရှော့ချပေးနိုင်တယ်။ဒီတိုင်းသူတို့ရဲ့ကျန်းမာရေးကိုလွတ်တက်စေတဲ့ကြောင့်မို့ပြောင်းနာမှုရှော့ချစေတယ်။ဒီစာအုပ်တွေကမုံတိုင်းပေးရေးကြီးတဲ့ပေးငရင်ပေးတွေရနေပြလို့မရအောင်ကြက်ခိုင်တန်တင်းအောင်တိစောက်ထားရတဲ့ကြောင့်မို့လို့တာရှည်ခန်းနဲ့အပြင်ကိုပြင်ပကနေပြီးတော့စွမ်းရင်ရေးစားတဲ့ထောက်ပံ့ပစ္စည်းတွေမရရှိရင်လည်းပဲတပတ်လောက်မီခိုခင်းနေထိုင်နိုင်အောင်လို့ထောက်ပံ့ပေးထားတယ်။ဒါကြောင့်တဘာပံရသူတလျောင်းညူတွေရှိပြီးတော့နေတိုင်းသူကိုချိုးပြူတယ်ဆက်စင်းမဲ့ဒီဇိုင်းနဲ့ဆောက်ထားတဲ့ကြောင်ဆောက်လုပ်တင်တယ်လို့ထားလို့ကြည့်ပ
ါအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမစိုးကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ခဲ့တဲ့သူယုံကြည်ရာစီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင
်မေဂန်ဆိုရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာမကြာသေးခင်ကကျင်းပခဲ့တဲ့ JCC ခေါ်အမေရိကန်နဲ့အာဆီယံပူးပေါင်းဆောင်ရွက်ရေးဆိုင်ရာပူးတွဲကော်မတီရဲ့ကိုယ်ချိန်မြောက်အစည်းအဝေးမှာအမေရိကန်ပြည်ထောင်စုနဲ့အာဆီယံအဖွဲ့ကြီးတို့ကြားပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ဖို့တနိပ်တန်ချခဲ့ကြပါတယ်။ အာဆီယံနဲ့အမေရိကန်တို့ဟာကျယ်ပြန့်တဲ့ကဏ္ဍမျိုးစုံအတွက်ပူးပေါင်းဆောင်ရွက်မှုတွေနဲ့အတူအမေရိကန်အာဆီယံလုပ်ငန်းလှုပ်ဆောင်ရေးအစီအစဉ်နဲ့ပတ်သက်ပြီးအကောင့်ထည့်ဖို့ရမှာတိုးတက်မှုတွေရှိခဲ့ကြောင်းလည်းမှတ်တမ်းတင်ခဲ့ပါတယ်။အရှေ့အာရှထိပ်သီးအစည်းအဝေးနဲ့အာဆီယံဒေသဆိုင်ရာဖောရမ်နဲ့အတူအာဆီယံအတိုင်းအဝိုင်းတည်ဆောက်ရေးအတွက်ပံ့ပိုးမှုတွေအထူးသဖြင့်အာဆီယံအတိုင်းအဝိုင်းရဲ့အခြေခံတောက်တိုင်ကြီး၃ခုဖြစ်တဲ့နိုင်ငံရေးနဲ့မဟာဗျူဟာကျပူးပေါင်းဆောင်ရွက်ရေးစီးပွားရေးပူးပေါင်းဆောင်ရွက်ရေးနဲ့လူမှုရင်ကျင်းမှုထိတွေ့ဆက်ဆံရေးတွေမှာဦးစားပေးပြီးပူးပေါင်းဆောင်ရွက်ခဲ့တာလို့အမေရိကန်ပြည်ထောင်စုကအာဆီယံဥဆောင်တဲ့ဖောရမ်မျိုးစုံမှာတက်တက်ကြွကြွပါဝင်ခဲ့ကြောင်းလည်းဒီအစည်းအဝေးမှာပဲမှတ်တမ်းတင်ခဲ့ပါတယ်။အာဆီယံနဲ့ဆက်ဆံရေးခိုင်မာဖို့အမေရိကန်ပြည်ထောင်စုကထပ်လောင်းတန်ထိပ်တန်ချထားကြောင်းပြောကြားခဲ့တဲ့အပြင်ဒေသရင်းငြိမ်းချမ်းရေးနဲ့တည်ငြိမ်မှုရှိနေစေဖို့အတွက်အာဆီယံရဲ့အခမ်းကဏ္ဍဟာအရေးကြီးကြောင်းအင်ဒိုပစိဖိတ်ဒေသအတွက်အာဆီယံဟာအဓိကကြကြောင်းနဲ့အမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ပြီးပွင့်လင်းတဲ့အင်ဒိုပစိဖိတ်ဒေသမဟာဗျူဟာအတွက်အာဆီယံဟာအဓိကမဟာမိတ်ဖြစ်ကြောင်းအမေရိကန်ပြည်ထောင်စုကထောက်ပြခဲ့ပါတယ်။အာဆီယံကိုယ်စားလှယ်တွေကလည်းမကြသေးခင်ကမှမိုက်ပွန်ပီယိုကိုအမေရိကန်နိုင်ငံသားရေးဝန်ကြီးအဖြစ်ခန့်အပ်ခဲ့တဲ့အတွက်ဂုဏ်ပြုခဲ့တယ်လို့ဩဂုတ်လအစောပိုင်းစင်ကာပူမှာကျင်းပမဲ့အရှေ့အာရှနိုင်ငံသားရေးဝန်ကြီးတွေရဲ့ထိပ်သီးဆွေးနွေးပွဲနဲ့အမေရိကန်ပါဝင်တဲ့အာဆီယံ plus 1 ဝန်ကြီးအဆင့်နောက်ဆက်တွဲဆွေးနွေးပွဲကိုဝန်ကြီးပွန်ပီယိုတက်ရောက်ဖို့မျှော်လင့်ထားကြောင်းပြောပါရယ်။အာဆီယံဆိုင်ရာမလေးရှားကိုယ်စားလှယ်တန်မတ်ကြီးဒါတွတ်ရှာရှာဖာနိုဟာနာဆာရီမူစတာဖာနဲ့အာဆီယံဆိုင်ရာအမေရိကန်ရဲ့တန်ယုံယာယီတာဝန်ခံမစ်ဂျိန်းဘော့ကလစ်တို့ပူးတွဲနာယကပြုလုပ်တဲ့ GCC နှစ်ပတ်လည်အစည်းအဝေးကိုအာဆီယံအဖွဲ့ဝင်နိုင်ငံတွေကအမြဲတမ်းကိုယ်စားလှယ်တွေအာဆီယံတွေ့ရမှုချုပ်ရုံးနဲ့အာဆီယံဆိုင်ရာအမေရိကန်အဖွဲ့ကကိုယ်စားလှယ်တွေတက်ရောက်ကြပါတယ်အာဆီယံပစိဖိတ်ဒေသနဲ့အမေရိကန်ပြည်ထောင်စုတို့ရဲ့လုံခြုံရေးနဲ့တာယာဝါပြောရေးကိုမြင့်တင်နိုင်ဖို့အာဆီယံနဲ့မိတ်ဖက်ဖြစ်ရတာအတွက်အမေရိကန်ပြည်ထောင်စုကဂုဏ်ယူပါတယ
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းထပ်မံအသိပေးအပ်ပါတယ်။အခုကြံနေသေးတဲ့အချိန်အတွင်းမှာနိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါခင်မျိုးသက်ကအကြေညာပေးပါမယ
်။ American Pyongyang ကသူ့ရဲ့ nuclear လက်နက်အစီအစဉ်တွေဖျက်သိမ်းဖို့အတွက်တောင်းဆိုနေတာနဲ့ပတ်သက်ပြီးမြောက်ကိုရီးယားဘက်ကနေပြင်းထန်တဲ့ပြောကြားချက်တွေထွက်လာခဲ့ပြီးတဲ့နောက်မှာမြောက်ကိုရီးယားခေါင်းဆောင် Kim Jong-un နဲ့ရှေ့လာတဲ့တွေ့ဆုံဖို့အတွက်စီစဉ်ထားတာဖြစ်လာမလားစောင့်ကြည့်ရမယ်လို့ American သမ္မတ Donald Trump ကပြောကြားလိုက်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးမော့ပွန်ပီယိုဟာစင်ကာပူနိုင်ငံခြားရေးဝန်ကြီးဗီဗီယန်နဲ့ကိုဗုဒ္ဓဘူးနေ့ကဖုန်းဆက်ပြီးသမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ဂျွန်လ၁၂ရက်နေ့တွေ့ဆုံပွဲကိုလက်ခံကျင်းပဖို့အတွက်သဘောတူခဲ့တာကိုကျေးဇူးတင်စကားပြောကြားခဲ့ပါတယ်။စင်ကာပူနဲ့အမေရိကန်တို့ဟာစီးပွားရေးနိုင်ငံရေးလုံခြုံရေးပြည်သူချင်းချင်းဆက်ဆံရေးအပါအဝင်မဟာဗျူဟာမိတ်ဖက်တွေဖြစ်တယ်ဆိုတာနှစ်ဖက်အတည်ပြုပြောကြားခဲ့ကြကြောင်းလည်းအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ဟက်ဒန်ယူအကဗုဒ္ဓဘူးနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။အာဆီယံအဖွဲ့ရဲ့လက်ရှိဥက္ကဋ္ဌဖြစ်တဲ့တာဝန်ယူထားရတဲ့စင်ကာပူနဲ့ပူးပေါင်းဆောင်ရွက်မှုတွေပိုးပြီးတိုးမြှင့်ဖို့အတွက်နီးလန်းရှာကြမှာဖြစ်ပြီးတောင်တရုတ်ပင်လယ်ပြင်မှာစစ်စခန်းတွေချလာတာအတွက်အမေရိကန်ဘက်ကစိုးရိမ်ကြောင်းနဲ့ကြေညာချက်မှာဖော်ပြပါတယ်။တချိန်တည်းမှာပဲအမေရိကန်ဘက်ကမြောက်ကိုရီးယားပေါ်နျူကလ িয়ার လက်နက်ဖျက်သိမ်းရေးအတွက်တစ်ဖက်သက်ဖိအားပေးလာမယ်ဆိုရင်စင်ကာပူမှာကျင်းပဖို့စီစဉ်ထားတဲ့ထိပ်သီးဆွေးနွေးပွဲအတွက်စဉ်းစားမှာဖြစ်ကြောင်းမြောက်ကိုရီးယားဘက်ကပြောသလိုအမေရိကန်သမ္မတကတော့အချိန်နဲ့စောင့်ကြည့်မှာဖြစ်ကြောင်းပြောပါတယ်။မလေးရှားဝန်ကြီးချုပ်ဟောင်းနဂျစ်ဖရာဆိုက်ရဲ့နေအိမ်ကိုမလေးရှားရဲတွေဝင်ရောက်ရှိနေပြီးနိုင်ငံတော်ရင်းနှီးမြှုပ်နှံမှုရန်ပုံငွေနဲ့ပတ်သက်ပြီးအဂတိလိုက်စားမှုအရှုပ်တော်ပုံကိုအစ်စ်ပြန်လဲစုံစမ်းမှုဒစိတပိုင်းဖြစ်နေဆာရွက်ဆက်တန်းတွေကိုရှာဖွေခဲ့တယ်လို့ယူဆပါတယ်။နဂျစ်ဘာဗုဒ္ဓဘူးနေနှောင်းပိုင်းသူ့အိမ်အနီးရှိဗလီဝကျောင်းမှာဝတ်ပြုပြီးနေပြန်ရောက်လို့မကြခင်မှာပဲရဲမော်တော်ယာဉ်တရားစင်ကျော်တော့သူ့ရဲ့နေအိမ်နားကိုရောက်လာတာကိုတွေ့ရပါတယ်။ပြီးခဲ့တဲ့သတင်းပတ်အထွေထွေရွေးကောက်ပွဲအရေးရှုံးနေခဲ့ပြီးမှနဂျစ်ဘာနေအိမ်မှာအခြေချုပ်နှီးပါအချခံထားရတာဖြစ်ပါတယ်။သူအိမ်ရှိရှိလမ်းကိုလည်းရဲတွေကတောလာမှုကန့်သက်ထားပြီးသူနဲ့သူ့ဇနီးတို့ကိုလည်းပြပထွက်ခွာခွင့်နဲ့ပိတ်ပင်ထားပါတယ်
။ထိတ်တန်းရောက်နိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါခင်မျိုးသက်ကကြေညာပေးခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကဥဆမ်မိုးဝေဖြစ်ပြီးအတံပိုင်းဆိုင်ရာအင်ဂျင်နီယာက John Ellison ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ကြာတာပတင်းတွေမနေ့ဖက်အစီအစဉ်တွေကိုလိုင်းတိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမမြသစင်အောင်ပါ
This program has come to you from the Voice of America, Washington.